Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်မတ်လ1ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3049လိုင်းလံမီတာ190ကနေစတင်ထုတ်လွှင့်နေပါပြီဒီအစီအစဉ်ကို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါရုပ်သံဖြစ်နဲ့ဓာတ်ရိုက်တင်ဆက်နေတာပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်ညံဝင်းအောင်တောင်းဝင်ယူတင်ဆက်သွားမှာဖြစ်ပါလိမ့်ဗျာ
ဆနာမှုအကူအညီဖြန့်ဝေတဲ့ tracker တွေစီကိုလာတဲ့ Palestine 104ဦးထက်မနည်း Israel စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရပါတယ်။ Ukraine မဟာမိတ်နောက်နိုင်ငံတွေအနေနဲ့ Ukraine ကိုတပ်ဖွဲ့တွေဆီလွတ်မယ်ဆိုရင်တော့ nuclear စစ်ပွဲအထိဖြစ်လာနိုင်တယ်လို့ Russia သမ္မတကသတိပေးပါတယ်။မြန်မာနိုင်ငံရဲ့အချက်အလက်ကိုဖိလဲစေဖို့နိုင်ငံကြီးဝန်ကြီးနဲ့အဖွဲ့ဆောင်ရွက်နေပါတယ်လို့ American နိုင်ငံကြီးဌာနရဲ့ဒူလက်ထောက်ဝန်ကြီးတူကပြောဆိုပါတယ်။
အဲ့လိုထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးတဲ့အခါမှာတော့ရှမ်းမြောက်ပိုင်းမှာစစ်ရှောင်တွေနေရမပြိုင်နိုင်သေးတဲ့အကြောင်းအွန်လိုင်းငွေလိမ်ဂိုင်းတွေမှာအလွတ်လွတ်နေကြတဲ့တန်တရားရှိပွဲတရုတ်နိုင်ငံသားတွေကိုနေဆက်ကနေပြန်ပို့လိုက်တဲ့အကြောင်းနဲ့2024ရွေးကောက်ပွဲတွေမှာ AI ဉာဏ်ရည်တုနည်းပညာသုံးလာတဲ့ကိစ္စတွေကိုတင်ပြသွားဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေအဖြစ်နဲ့ဦးအောင်ခင်ရမြန်မာရေးသုံးသက်ချက်စံမာရေးနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
။ဂါဇာမှာဆာမမှုအကူအညီဖြန့်ဝေပေးတဲ့ truck တွေရှိကအစားအသောက်တွေကိုယူမဲ့ပါလက်စတိုင်းသား104ယောက်ထဲမှနေ Israel တပ်တွေရဲ့ပစ်ခတ်မှုကြောင့်တေဆုံးခဲ့ရပါတယ်။ဒါပေမဲ့ဘာကြောင့်ပစ်ခတ်ရလဲဆိုတာကိုတော့အခုထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒီပစ်ခတ်မှုဘယ်လိုဖြစ်ပွားခဲ့ရလဲဆိုတာနဲ့ပတ်သက်ပြီးအမြင်ကွဲပြားမှုတွေရှိနေတဲ့အတွက်အမေရိကန်အရာရှိတွေစစ်ဆေးနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဂါဇာစစ်ရုံတာဝန်ရှိသူတွေကတော့အစ္စရေးတွေကဂါဇာမြို့အနောက်ပိုင်းအယ်နာဘူစီလမ်းဆောင်ကလူအုပ်ကြီးကိုပစ်ခတ်တယ်ဆိုတဲ့အစပိုင်းကပြောပေမဲ့မျက်မြင်တွေ့သူတွေကတော့ truck ကတွေကဂျုံရိတ်တွေစီတုပ်ဘူးတွေဆွဲချနေသူတွေကိုအစ္စရေးတပ်တွေကပစ်ခတ်ခဲ့တာလို့ပြောပါတယ်။အစ္စရေးရရှိတွေကတော့လူအုပ်ကြီးက truck ကားတွေစီအတင်းပြေးလာပြီးချင်းချောက်တဲ့အနေအထားဖြစ်လာတဲ့အတွက်တပ်သားတွေကပြစ်ခတ်ခဲ့တယ်လို့ပြောပါရယ်စစ်တပ်ကလည်းလူအုပ်ကြီးတွန်းတိုက်တင်းနှီးမိတာနဲ့ truck ကားကျိတ်မိတာတွေကြောင့်လူပေါင်းဒါဇင်နဲ့ချီတေဆုံးခံရခဲ့တယ်လို့အစပိုင်းမှာပြောပါရယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နန်တယာဟူးကလည်းအလားတူဖြည့်ရှင်းချက်ပေးခဲ့ပြီးလူတွေကပစ္စည်းတွေလုဖို့အတွက်စ조사ခဲ့ကြကြောင်းနဲ့နောက်မှ truck ကားတွေကတိုက်မိတာဖြစ်ကြောင်းပြောပါရယ်ရုရှားမှာအနောက်နိုင်ငံတွေကပြစ်မှတ်တွေကိုပစ်ခတ်နိုင်တဲ့လက်နက်တွေရှိနေတာဖြစ်ပြီးတကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကတပ်တွေဆစ်လွတ်မယ်ဆိုရင်တော့နျူကလ িয়ার စစ်ပွဲစတင်မယ်အန္တရာယ်ရှိတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကသတိပေးလိုက်ပါတယ်။ဒါပြင်အခုဖြစ်ပေါ်နေတဲ့ရှေ့ပြည်ပကမှာနျူကလ িয়ার လက်နက်တွေတုံးလာပြီးလူ့ဖွဲ့စည်းကိုအဖျက်ဆီးခံမယ်အန္တရာယ်ရှိနေတာကိုအနောက်နိုင်ငံတွေနားလည်ဖို့ရုရှားသမ္မတကသူ့ရဲ့နှစ်ပတ်လည်နိုင်ငံတော်အခြေပြမင်းကမှပြောကြားခဲ့တာဖြစ်ပါတယ်။အခုလိုရုရှားသမ္မတကပြောပင်မဲ့ယူကရိန်းရဲ့မဟာမိတ်အနောက်နိုင်ငံတွေက2022ရုရှားချူးကျော်ခဲ့တဲ့နောက်ပိုင်းရုရှားကိုပြန်ပြီးတွန်းလှန်မှုယူကရိန်းကိုလက်နက်ခဲယံနေတာအများပြားပေးပို့နေတာဖြစ်ပြီးယူကရိန်းတပ်တွေနဲ့လက်တွဲတိုက်ခိုက်ဖို့တပ်သားတွေဆစ်လွတ်ပေးမယ်လို့ဘယ်နိုင်ငံကမှမပြောသေးပါဘူး။ယူကရိန်းမှာတိုက်ခိုက်ဖို့အနောက်နိုင်ငံတပ်တွေဆစ်လွတ်မယ်အစီအစဉ်မရှိပေမဲ့ဖြစ်နိုင်ခြေကတော့ရှိနေသေးပဲလို့ဒီသတင်းပတ်အစောပိုင်းမှာပဲပြင်သစ်သမ္မတအီမန်နျူအယ်မက်ခရန်ကပြောကြားခဲ့တာပါ။ယူကရိန်းဟာအနောက်နိုင်ငံတွေရဲ့ရှေးမဟာမိတ်ဖြစ်တဲ့ NATO အဖွဲ့ဝင်မဟုတ်သေးတဲ့အတွက်ယူကရိန်းကာကွယ်ရေးအတွက်အနောက်နိုင်ငံတွေကထဲထဲဝင်ဝင်မလုပ်ကြသေးပါဘူး။ကာကွယ်ရေးဝန်ကြီး Lloyd Austin ဟာကင်ဆာရောဂါကြောင့်ဒီနှစ်နှစ်ဆိုင်ပိုင်းရှေ့ရုံတက်ကုသမှုခံရခဲ့ရတာနဲ့ပတ်သက်ပြီးသမ္မတအင်ဗျူကိုအကြောင်းမကြားကြတဲ့အတွက်ကျန်တဲ့ပြည်နယ်မှာအမေရိကန်တော်တော်အမတ်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။ကော်မတီရဲ့ Republican Party ဥက္ကဋ္ဌ Mike Rogers ကတော့ကာကွယ်ဝင်ကြီးဟာပန်ဒဂမ်မှာမရှိဘဲဆေးရုံတက်နေရကြောင်းအမေရိကန်သမ္မတကိုတင်ပြဖို့အတွက်သုံးရကြားနေတာဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့ကြားနာပွဲမှာပြောပါတယ်။ယူကရိန်းနဲ့အစ္စရေးမှာစစ်ဖြစ်နေတယ်လို့ပင်လယ်နီဒေသကအမေရိကန်သင်းမော်တွေနဲ့ရှီးရန်နဲ့အီရတ်ကအမေရိကန်အခြေစိုက်စခန်းတွေအတိုက်ခိုက်ခံနေရခြင်းမျိုးမှာကာကွယ်ဝင်ကြီးတာဝန်မထမ်းဆောင်နိုင်ပဲဖြစ်နေတာကိုသမ္မတလုံးဝမသိပဲဖြစ်နေတယ်လို့ပြောပါတယ်။ဝင်ကြီးအော့စတင်ကတော့ကာကွယ်ဌာနအတွက်ကြီးကြပ်မှုမပြတ်ရှိနေကြောင်းအခိုင်အမာပြောဆိုပေမဲ့ထိုင်ပိုင်းခေါင်းဆောင်တွေကိုအသိပေးဖို့တေချာမလုပ်မိကြောင်းဝန်ခံခဲ့ပါတယ်။အသက်80ရှိပြီဖြစ်တဲ့ဝန်ကြီးအော့စတင်ဟာဒီဇင်ဘာ22ရက်နေ့ကသူ့ကင်ဆာရောဂါအတွက်အသေးစားခွဲစိတ်ကုသမှုခံရခဲ့ပြီးနောက်နေ့နေမှာပြန်နေတာဖြစ်ပါတယ်။ January 1ရက်နေ့မှာတော့မအီမသာဖြစ်ပြီးပြင်းပြင်းထန်ထန်နာကျင်လာတဲ့အတွက်နောက်ထပ်ဆေးရုံတက်ခဲ့ရတာပါ။ ဒီကိစ္စကိုသမ္မတအင်ဂျူကဇန်နဝါရီ၄ရက်နေ့တည်းမသိပဲလွှတ်တော်ကလည်း၅ရက်နေ့တည်းမသိရသေးပဲဖြစ်ခဲ့ရတာပါ
VOA American တာ မနက်ဖက် မြန်မာဘာသာ အစီအစဉ်တွေကို မနက် 6:00 နာရီက 9:00 အထိ လိုင်းဒိုမီတာ 32 kHz 9335 နဲ့ 9383 ညာ လိုင်းဒိုမီတာ 49 kHz 6153 ညာ ပထမ နာရီ ဝက် မှာ လိုင်းလိုက်မီတာ 190 kHz 1505 တို့ အနေနဲ့ ထုတ်လွှင့်ပေးနေပါတယ် ခင်ဗျာ
VOA American တာက တောက်ကြ မနက်ခင် သတင်းတွေကို ဆက်လက်ကြေညာနေပါတယ် မြန်မာအကြက်တဲပြေးလျင်စီဖို့အတွက်ဆွေးနွေးပြောဆိုမှုတွေနဲ့တခြားလုံတင်တာတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့အဖွဲ့ကလှုပ်ဆောင်နေတယ်လို့နိုင်ငံခြားရေးဌာနတောင်းတဲ့အလဲပိုင်းအာရှဒေသဆိုင်ရာဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးအဖရင်ဟက်တာကဘင်္ဂလားဒေ့ရှ်နိုင်ငံသုံးရာခီးစဉ်တွင်ဂျမုန်နာယုတ်တန်တွေ့ဆုံမင်းရန်ကမှပြောကြားခဲ့ပါတယ်။အင်ဒိုပစိ ယ်ဆိုတာကိုတော့အသေးအချာထောက်မပြောပါဘူး February 15ရက်နေ့ကတော့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေါ်နယ်လူးကမြန်မာနိုင်ငံရဲ့အခြေအနေတွေဟာလာမယ့်ရက်တွေအတွင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယအပါအဝင်ဒေသရင်းနိုင်ငံတွေရဲ့လုံခြုံရေးအတွက်အနေအကျီးလာမယ့်အနေအထားဖြစ်တယ်လို့ပြောကြခဲ့ပါတယ် Afrin Actor ကတော့အမေရိကန်နေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြီးကျယ်ရင်ဆိုင်နေရတဲ့ရွှေကြဒုက္ခတဲ့ပြဿနာဖြေရှင်းရမှာကူညီပံ့ပိုးမှာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နဲ့လုံခြုံရေးဆိုင်ရာသဘောတူညီချက်အပါအဝင်နှစ်နိုင်ငံပူးတွန်းရှေ့လှည့်ချက်မှုတွေနည်းပညာနဲ့သင်တန်းပေးရေးကိစ္စရပ်တွေကိုလုပ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကကျောင်းသားတွေအတွက်ရည်ရွယ်ပြီးပေးအပ်မဲ့ပညာတော်သင်ဆုအစီအစဉ်ကို American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency USAID ကဒီကြက်တပရီနေမှာမိတ်ဆက်ပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပတဲ့ပညာတော်သင်ဆုမိတ်ဆက်အခမ်းအနားမှာ Diversity and Inclusion Scholarship မတူကွဲပြားမှုနဲ့အားလုံးပါဝင်ခွင့်ရရှိစေတဲ့ပညာတော်သင်ဆုအစီအစဉ်အရမြန်မာနိုင်ငံကကျောင်းသား1000ကျော်အနေနဲ့ပညာတော်သင်ဆုကိုလက်ခံရရှိမှာဖြစ်ပါတယ်။အသက်25နှစ်အောက်လူငယ်45ရာခိုင်နှုန်းရှိနေတဲ့မြန်မာနိုင်ငံအနေနဲ့လူငယ်မျိုးဆက်တည်းရဲ့ပျောက်ဆုံးတော်မယ့်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့American တန်ယုံအခြေခံ Susan Stevenson ကပြောပါတယ်။ဒါကြောင့်ဒီလိုအခြေအနေမျိုးဆက်ရောက်မတော်အောင်တားဆီးနိုင်ဖို့အတွက် American ပြည်ထောင်စုအနေနဲ့ကူညီဆောင်ရွက်တာဖြစ်တယ်လို့အခမ်းအနားမှာပြောကြားခဲ့တာပါ။ USAID အာရှရေးရလက်ထောက်အုပ်ချုပ်ရေးမှူး Michael Schiffer ကလည်းဒီပညာတော်သင်ဆုဟာဒေသရင်းအဆင့်မြင့်ပညာရေးကဏ္ဍနဲ့ပတ်သက်လို့မဟာဗျူဟာမြောက်ရင်းနှီးမြှုပ်နှံမှုဖြစ်တယ်လို့ပြောပါတယ်။ပညာတော်သင်ဆုရသူတွေဟာထိုင်းနိုင်ငံနဲ့ဒေသရင်းနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊အိန္ဒိယ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေအပြင်အမေရိကန်ပြည်ထောင်စုအရီဇိုနာတက္ကသိုလ်ရဲ့အွန်လိုင်းစနစ်ကနေလည်းပညာသင်ကြားခွင့်ကိုရရှိမှာဖြစ်ပါတယ်။မကွေးတိုင်းမင်းမှုခရိုင်ဆလင်းမြို့နယ်ကျူဝင်းကြီးကျေးရွာအနားမှာ February 29ရက်ကျတဲ့ပရင်းနေ့နေ့လယ်မှာစစ်ကောင်စီရဲ့ Jet တိုက်လေယာဉ်တစ်စီးပြတ်ကျခဲ့ပြီးမီးလောင်ကျွမ်းခဲ့ရပါတယ်။လေမှုသူကတော့လေရင်းနဲ့ခုန်ထွက်လွတ်မြောက်သွားခဲ့ပြီးရှိကောင်စီကရဟရဲနဲ့ခေါ်ဆောင်သွားတယ်လို့မင်းမှုခိုင်ပကပတရင်ပြန်ကြားရေးတာဝန်ခံကိုအညာသားကပြောပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ဆလင်းမြို့နယ်ထဲမှာရှိကောင်စီရဲ့လင်းပြတ်ကျမှုကဒါဟာပထမဆုံးကြိမ်ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်အဲ့ဒီ jet တိုက်လင်းဟာ MiG-29 အမျိုးအစားဖြစ်ပြီးလင်းလက်ကျင်ပြန်တန်းရင်ဆက်ချိုးရမှုကြောင့်ပြတ်ကျတာလို့သတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းပြီးတဲ့ကစပြီးပြတ်ကျခဲ့တဲ့ရဟတ်ရင်ကအနည်းဆုံး4ဆင်းရှိနေပြီး jet တိုက်လေယာဉ်က3ဆင်းပြတ်ကျခဲ့တာဖြစ်ပါတယ်။လေယာဉ်တွေကိုသူတို့ပြတ်ကျခဲ့ကြောင်းစစ်ကောင်စီကိုခုခံတွန်းလှန်တိုက်ခိုက်နေတဲ့ဒေသခံကာဝေးတပ်ဖွဲ့ကပြောပါတယ်။စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကနေအရသာတိုက်ဆုံမှုတွေအများအပြားရှိခဲ့ပြီးအမေရိကန်အပါအဝင်နိုင်ငံတကာကမြန်မာစစ်ကောင်စီကိုလေယာဉ်စီးတင်သွင်းခွင့်မရအောင်တန်းခတ်ရေးရမှုတွေချမှတ်နေတာဖြစ်ပါတယ
်မြမဘီရဲ့တောက်ကြနေမနေခင်ထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ပြောပြခဲ့တာပါခင်ဗျာ VO ကနေအခုထုတ်လွှင့်နေတဲ့ဒီစီဇန်ကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အဲမှာပဲဓာတ်ရိုက်လာရောက်ရှူစားနေပါလေအပတ်စဉ်ကဏ္ဍတွေမတိုင်ခင်ပြည်တွင်းဒုက္ခသည်တွေအခြေအနေကိုကြည့်ရအောင်ပါ ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့ကိုစစ်ကောင်စီကပြန်လည်သိမ်းယူခဲ့ပေမဲ့မြို့ကန်အများစုကတော့စိုးရိမ်မှုတွေကြောင့်နေရက်မပြောင်းရဲကြပါဘူး။ဒါကြောင့်မိုးမိတ်ကိုစစ်ကောင်စီကပြန်သိမ်းယူဖို့ကြိုးပမ်းရမှာလို့အခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့ရှမ်းလူအခွင့်အရေးအဖွဲ့တစ်ခုကပြောဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးနန်းလောင်ကတင်ပြထားပါတယ်။
ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုမီးရှို့ဖျက်ဆီးမှုတရားဥပဒေမဲ့တပ်ဖြတ်မှုနဲ့အုပ်စုဖွဲ့အဓမ္မပြုကျင့်မှုတွေလှုပ်ဆောင်ခဲ့တာတွေရှိခဲ့တယ်လို့ရှမ်းလူအခွင့်အရေးမနိုင်အဖွဲ့ကရင်းလန်းဟန်ကပြောပါတယ်။တိုက်ပွဲတွေဖြစ်တာကြောင့်ရောလူအခွင့်အရေးချိုးဖောက်မှုတွေကြောင့်ပါမိုးမိတ်ဒေသခံ6000ကျော်နေ
ဒီဟာတွေရှိမယ်ရှင်ပြီးခါမှာအပီတူတွေပစ္စည်းတွေခိုးယူတာဘောနော်အဲ့အိုင်လည်းရှိရရှင်ဒါကျမတို့စရင်ကောက်ယူချက်ရတယ်24ခုနှစ်အောင်ရှိရင်ဘောနော်ဒါမဲ့တောင်အမြင်ပြီးမှဒီထပ်ပို့ပြီးမှပို့နိုင်တယ်ဘောနော်စက်ကောင်စီရောစစ်ရှုံးရင်တို့အရန်ရောတောက်ခရောက်တဲ့ခါမှာပီတူတွေကိုဒီလိုမဲရမျိုးဘောနော်တို့ရဲ့လောက်ရက်ကအကျင့်ဖြစ်နေဘောနော်အတိကတော့ကျမတို့ဒီနိုင်ငံကအဖွဲ့အစည်းတွေန
တလာကျော်ကာလအတွင်းရှမ်းလူခွင့်ရေးမနိုင်အဖွဲ့ကကောက်ယူခဲ့တဲ့လူခွင့်ရေးချိုးဖောက်မှုမှတ်တမ်းတွေမှာစစ်ကောင်စီလေးချောင်းတိုက်ခိုက်တာလက်နက်ကြီးပစ်တာနဲ့မီးရှို့ဖျက်ဆီးတာတပ်ဖြတ်သားတွေပါဝင်ပြီးတိုက်တက်ခဲ့မှုကြောင့်အရက်သား29ဦးသေဆုံးတယ်လို့ထုတ်ပြန်ထားပါတယ်။ဒါဟာလှလမ်းမီတလောက်ကောက်ယူနိုင်တဲ့စီးရင်သာဖြစ်ပြီးမြေပြင်မှာတိထက်ပိုများနိုင်တယ်လို့ရှမ်းလူခွင့်ရေးအဖွဲ့ကပြောဆိုပါတယ်။ရှမ်းလူအခွင့်အရေးမနိုင်အဖွဲ့ထုတ်ပြန်ချက်အရရွှေစားလီကြည်တော်စုတောင်ပိုင်းရက်ွက်ရွာတော်လေးလက်ခုတ်တန်းမိုးမိတ်စီတို့မှာစစ်ကောင်စီလေကြောင်းတိုက်ခိုက်မှုမီးရှို့ခံရမှုတွေကြောင့်အင်ချေအတော်များများမီးလောင်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။လက်တလုံးမှာတော့မိုးမိတ်နဲ့အမပိန်မြို့တွေကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးထုတ်ပြန်ထားပါတယ်။ဒီမြို့နယ်တစ်ခုရဲ့အုပ်ချုပ်ရေးနဲ့တရားစီရင်ရေးကိစ္စတွေမှာမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုစစ်အုပ်ချုပ်ရေးကျင့်သုံးဖို့ဖွဲ့စည်းပုံအခြေခံဥပဒေအရအနှင်းလိုက်တယ်လို့လည်းစစ်ကောင်စီကထုတ်ပြန်ပါတယ်။မုံမိတ်မြို့မှာစစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တွေဟာပြီးခဲ့တဲ့ဇန်နဝါရီလ18ရက်နေ့ကစတင်တိုက်ပွဲဖြစ်ပွားခဲ့တာပါ။ဇန်နဝါရီလအတွင်းမုံမိတ်မြို့စစ်ကောင်စီနဲ့ KIA PDF ပူးပေါင်းအဖွဲ့တို့ကြားတိုက်ပွဲပြင်းထန်ခဲ့ပြီးတော့ပူးပေါင်းအဖွဲ့ကနေမြေတချို့သိမ်းခဲ့ပေမဲ့ဇန်နဝါရီလကုန်ပိုင်းမှာတော့စစ်ကောင်စီကမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့သိရပါတယ်။ဒီလိုသိမ်းယူနိုင်ဖို့စစ်ကောင်စီကတချို့နေရာတွေကိုလေကြောင်းတိုက်ခဲ့တာကြောင့်တမြို့လုံးနီးပါးမိလောင်ပျက်စီးခဲ့ပြီးဒေသခံ 6,000 ကျော်နေရာဆုံးခွာခဲ့ရတာပါ။လက်ရှိမှာစစ်ကောင်စီကစစ်အုပ်ချုပ်ရေးကြီးညာလိုက်တာကြောင့်လည်းအများစုကစိုးရင်စိတ်တွေနဲ့နေရက်မပြန်ရဲသေးဘူးလို့ပြောပါတယ်။တိုက်ပွဲတွေမရှိတော့ပေမဲ့စစ်ကောင်စီတပ်တွေကမြို့ပပလဲမှာတပ်ဆွဲထားတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်ပွဲတွေကြောင့်ဒေသခံတွေအဖို့မန္တလေးကြောင်မဲပြင်းဦးလွင်ဖက်ထွက်ပြေးခဲ့ကြသလိုမိုးမိတ်အနီအနားကတောလေခွင်းတွေမှာလည်းခိုးလုံနေကြတာပါမြို့ကိုမပြန်ရဲတဲ့စစ်ဘေးရှောင်တွေအခြေအနေတွေနဲ့ပတ်သက်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူဦးစင်တပါကအခုလိုမိန့်ပါတယ်
ရမိုးဟာကတော့မလွယ်သေးဘူးကြာရေရှည်စုနဲ့သူတို့ဒီရှိတဲ့ပါလာတဲ့မြေကြီးဟိုအထိတော့နည်းနည်းတော့ဒုက္ခရောက်ကြမှာပဲအဲ့လိုမျိုးပေါ့ဟိုလောလောဆယ်ဦးကြီးစီပါလေသူလည်းလူလည်းတိတ်မဟိုတိတ်မရှိတော့အဲ့ဒါဒီစာဝန်ကြီးကြီးကကိုပေါ့ကိုကိုဖြည့်ဖြည့်နေရတာမဖြည့်နိုင်ဘူးဆိုတာကအခုကအဲ့ဒီစစ်တပ်ကနေပြီးတော့လူတွေရွာတွေထဲဝင်နေလို့ရှိရင်လုံးဝစိတ်ချစရာမှမရှိသေးနဲ့အကုန်လုံးဖွက်ပြေးနေရတာပဲအဲ့ဟိုတော်လာရေးတက်တွေနေတော့အဲ့လောက်ကြီးမရှိဘူးကြာအဲ့တော့ဆိုရင်ကြီးရလည်းမရှိဘူးဆော့ကြီးကြီးရလည်းမလိုဘူးစစ်တပ်တွေလာပြီးဝင်ပြီးရှေ့ဆိုကြတယ်ပြည်သူတွေအားလုံးတော့ဖောက်ရောက်ကြတာပဲဗျာသူကမဖြစ်မဖြစ်လို့ဒီဦးသိန်းတို့ဒီဟိုဟာပဲကြီးတော်ကြီးပေါ်မှာကလေးနှစ်ယောက်လို့ရှိရင်အဲကောင်းကျက်တာဟုတ်ကဲ့အဲအဲ့ဒါလို15နှစ်အရွယ်ကလေးပြီးတော့အဲ့လမ်းတွေပါပြီးထိတ်ထားတဲ့ရွာကြီးရွာသားတွေတွားကိုလာဝင်မပေးဘူး
မိုးမိတ်မြုပ်ခံစစ်ဘေးရှောင်တဦးကတော့လက်ရှိမြို့အခြေအနေနဲ့သူစစ်ဘေးရှောင်ခဲ့ရတဲ့အခြေအနေကိုခုလိုပြောပါတယ်
။ဟုတ်ကဲ့ဆင်မိုးမိတ်ကဆင်ဘာသာဝန်တွေလို့ဆင်အဲ့ဒါဆင်မပြေဘူးအလုပ်တွေမလုပ်ရတော့ဘူး။သူကလည်းဘယ်မှဘယ်မှပြင်မထွက်ဘူးခွင့်ထားအဲ့ရင်ကရင်လာက
ငါကမပွားတာကြာပြီးရှင်တောက်လို့ဆိုမှာမပွားတာတမီးမင်းလေးရှိတော့ပို့ဖို့ရခြင်းတော့ငါရွှေဖွဲ့မရှောက်ဘူးစစ်ကောင်စီကသူများသားစုတမီးမျိုးတွေမလို့ရှင်းတာရှင်မောင်ကတော့ဆက်လို့တမီးမင်းလေးရှိတော့တောက်လို့ဆိုမှာဆောင်ရတာမမိတ်ဟာမန္တလေးမြစ်ကြီးနာပြည်တော်စုလာမကြီးပေါ်မှာရှိတဲ့မြို့တစ်မြို့ဖြစ်ပါတယ်မပိုင်းနဲ့မိုင်၄၀လောက်ပဲကွာတာပါ မုံမိတ်မျိုးဟာရှမ်းပြည်မြောက်ပိုင်းနဲ့မန္တလေးကိုဆက်သွယ်ထားတဲ့ဝင်ပေါက်မျိုးလည်းဖြစ်ပါတယ်စစ်ကောင်စီဘက်ကတော့မုံမိတ်မျိုးကိုပြန်လည်ထိန်းချုပ်နိုင်ပြီလို့ဇန်နဝါရီလ၂၉ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ရှမ်းလူခွင့်ရမန်းနဲ့အဖွဲ့ရဲ့ပြောဆိုချက်ထုတ်ပြန်ချက်တွေနဲ့ပတ်သက်လို့စစ်ကောင်စီကိုမေးမြန်းဖို့စစ်ကောင်စီပြောခွင့်ရဖို့ချုပ်ဆိုမင်းထွန်းကိုဆက်သွ PDA ပူပေါင်းတပ်တွေကြားတိုက်ပွဲတွေဆက်တိုက်ဆုတ်လို့ပေါ်ပေါက်နေပါတယ
်။နားလောင်ပြောပြသွားတော့ပါခင်ဗျာ။အခုတခါတော့ဒီနေဆက် online ငွေကြေးလိမ်တဲ့လုပ်ငန်းတွေကနေဒီတရုတ်နိုင်ငံသားတွေနေရက်ကိုပြန်ပို့ခံရတဲ့အကြောင်းကိုလည်းပြောပြပါမယ်။ကရင်ပြည်နယ်မြောက်ဦးရီမြို့နယ်ထဲမှာရှိတဲ့တရားမဝင် online ငွေလိမ်လုပ်ငန်းတွေမှာလုကန်နေတဲ့တရုတ်နိုင်ငံသားအယောက်900ကျော်တွေက150နီးပါးကိုပထမအတုပ်အဖြစ်နဲ့ February 29မွန်းလွဲပိုင်းမှာမြန်မာဘက်ကနေထိုင်းနိုင်ငံကနေတဆင့်တရုတ်အာဏာပိုင်တွေထံကိုလွှဲပြောင်းပေးရလိုက်ပါတယ် VOA သတင်းတော့မအေးမှသတင်းပေးပို့ပါတယ်ခင်ဗျာ
ကရင်ပြည်နယ်မြောက်ဦးရီမြို့နယ်အတွင်းမှာရှိတဲ့တရားမဝင်online ငွေလိမ်လုပ်ငန်းတွေမှာလုကန်နေတဲ့တရုတ်နိုင်ငံသားအယောက်900ကျော်တွေက149ရက်ကိုပထမတုပ်အနေနဲ့ထိုင်းမြန်မာနယ်စပ်ကနေ China Southern Airline လေကြောင်းလိုင်းကနေလေယာဉ်30နဲ့စတင်ပို့ပေးလိုက်ပါတယ်ဒီလိုပြန်ပို့လိုက်တာနဲ့ပတ်သက်လို့ Thai Two ရဲ့ချုပ်စူရချစ်ဟပ်ဖန်ကတော့အခုလိုပြောသွားပါတယ
်နိုင်ငံကြီးနဲ့ครับจีนเนี่ยเขาตรวจสอบพบว่าคนเขาเนี่ยถูกหลอกลวงไปทำคอนเซ็นเตอร์ในเมียวดี
သူပြောသွားတာကတော့အခုတစ်ချိန်ကတော့တရုတ်နိုင်ငံအစိုးရကဓာတ်ရိုက်ကင်တွယ်ပြီးစစ်ဆေးတွေ့ရှိချက်အရတရုတ်နိုင်ငံသားတွေမြောက်ပြည်ဘက်မှာရှိတဲ့လောင်းကစားနဲ့အွန်လိုင်းလိမ်လည်ခိုင်းနေ call center တွေမှာခိုင်းစေခံရတာကိုတွေ့ရှိခဲ့တာပါဒီအတွက်ထိုင်းနဲ့မြန်မာအာဏာပိုင်တွေညှိနှိုင်းပြီးသူတို့နိုင်ငံတွေကိုအားလုံးကိုပြန်ခိုင်းတဲ့အစီအစဉ်ဖြစ်ပါတယ်တရုတ်နိုင်ငံသားတွေကိုမြောက်ပြည်ကနေမဲဆောက်ပြည်ပဆိုင်ရာလေဆိပ်အထိဗတ်စကားအစီး30နဲ့ပို့ခဲ့ပြီးမဲဆောက်ကနေတရုတ်နိုင်ငံကိုပို့မှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ချစ်ချီအမှတ်1တရားကနေမြန်မာဌာနဆိုင်ရာတာဝန်ရှိသူတွေကတရုတ်နိုင်ငံသားတွေကိုတရားဝင်လွှဲပြောင်းပေးခဲ့ပြီးထိုင်းဘက်ကတော့ထိုင်းလာဝကနဲ့တရုတ်အာဏာပိုင်တွေကလွှဲပြောင်းယူခဲ့တာဖြစ်ပါတယ်ပထမအတုပ်အနေနဲ့တရုတ်နိုင်ငံသား149ရက်ကိုနေရင်3ဆင်းနဲ့ပို့ခဲ့ပြီးကျန်တဲ့သူတွေကိုလည်းတရုတ်နိုင်ငံကိုဆက်ပို့ဆောင်သွားမှာဖြစ်ပါတယ်တရုတ်နိုင်ငံသားတရားကြော်ကိုထိုင်းနိုင်ငံဘက်ကိုလွှဲပြောင်းပေးခဲ့ပေမဲ့ထိုင်းနိုင်ငံရဲ့ဥပဒေအရအေးအေးယူခြင်းမရှိဘဲတရုတ်လေရင်နဲ့မဲဆောက်ဒီစိတ်ကနေဘန်ကောက်ဒီစိတ်အဲ့ဒီနောက်တရုတ်နိုင်ငံအထိဆက်လက်ပို့ဆောင်သွားမှာဖြစ်ပါတယ်တရုတ်နိုင်ငံသားတွေကိုကရင်နယ်ဓာတ်ဆောင်တပ်ကထိမ့်သိမ်းထားပြီးလူ900ကျော်ဖြစ်တဲ့အတွက်ဖေဖော်ဝါရီလ29ရက်နေ့ကနေမတ်လ5ရက်နေ့အထိအတုပ်လိုက်ခွဲပို့မှာဖြစ်ပါတယ်ဒီထဲမှာထိုင်းနိုင်ငံသား62ဦးကိုလည်းပြန်လည်လွှဲပြောင်းပေးသွားမယ်လို့ဆိုပါရယ်အွန်လိုင်းကနေလိမ်လည်ခရရသူအများစုဟာထိုင်းအသက်ကြီးပိုင်းပင်စင်စားတွေဖြစ်ပြီးဌာနဆိုင်ရာတွေမှာတာဝန်ယူထားတဲ့ထိုင်းအစိုးရဝန်ထမ်းတွေတော့ပါဝင်တယ်လို့လည်းဆိုပါရယ်ရှင
် VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOE Telegram တရားဝင်စာမျက်နှာက VOE Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာတရေးပြူစီစမှာရှင်။ VOE တရင်နဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ VOE American တန်ရဲ့မနက်ခင်းအစီအစဉ်တွေကိုချစ်မိတ်ဆွေတွေကြီးစုနားဆင်နေရတာပါခင်ဗျာ။အခုတော့ Nuclear လက်နက်ထုတ်လုပ်နိုင်တဲ့ Uranium တွေရှမ်းပြည်နယ်တွေထွက်နေသလားဆိုတဲ့အကြောင်းပါ။အမေရိကန်တရားရေးဌာနရဲ့စွဲချက်ထဲမှာ RCSS ရှမ်းလက်နက်ကိုင်တပ်ဖွဲ့တွေစီကနေလက်နက်ထုတ်နိုင်တဲ့အဆင့်ဒီနျူကလ িয়ার ကုန်ကျန်းပစ္စည်းတွေကိုရှိနေတယ်ဆိုတဲ့ဖော်ပြချက်နောက်ဆက်တွဲကြရဟာရှမ်းပြည်သူတွေရောရှမ်းနိုင်ငံရေးလောကထဲမှာပါအကြီးအကျယ်ကိုရိုက်ခတ်သွားပါတယ်ရှမ်းပြည်နယ်မှာနျူကလ িয়ার လုပ်နိုင်တဲ့ယူရေနီယံတွေထွက်နေပါသလားရှမ်းလူမျိုးရေးတွေကိုအဓိကဒီဘာများစိုးရိမ်နေကြပါသလဲထိုင်းချီဆိုင်ရှမ်းတန်တော်စင်အေရီတာချုပ်ကိုဆိုင်းမင်းကိုမှတ်ရင်ချင်းနိုင်ကဆက်သွယ်မိမြန်ထားပါတယ်
နျူကလ িয়ার လက်နက်ထုတ်လုပ်နိုင်တဲ့ယူရေနီယံနဲ့ပလူတိုနီယံတွေကိုရောင်းချခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေဟာမှန်ကန်မှုမရှိဘဲနာမည်ဖြတ်တဲ့လုပ်ရက်တာဖြစ်တယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဥက္ကဋ္ဌရိုးဆက်ကပြီးခဲ့တဲ့တနင်္ဂနွေနေ့ကတုံ့ပြန်ပြောဆိုထားတာပါကြည့်ခဲ့တဲ့ဗုဒ္ဓဖူးနေ့ကအမေရိကန်တရားရေးဌာနကထုတ်ပြန်ချက်မှာပါတဲ့ DEA အမေရိကန်မူးယစ်ဆေးဝါးတိုက်ဖျက်ရေးအေဂျင်စီရဲ့စီရင်ခံစာအရ RCSS လို့ယူဆရတဲ့မြန်မာနိုင်ငံကရှမ်းလက်နက်ကိုင်ဖွဲ့ဟာသူတို့လိုအပ်နေတဲ့လက်နက်တွေကိုဝယ်ယူဖို့အတွက်ဂျားပွဲစားလုပ်ပေးနေသူဂျပန်ယာကူဇာဂိုင်းကောင်းဆောင်တကီရှိအဘိဆာဝါကနေတဆင့်နျူကလ িয়ার လက်နက်တွေထုတ်လုပ်နိုင်တဲ့အဆင့်ရှိတဲ့ယူရေနီယံနဲ့ပလူတိုနီယံတွေအပါအဝင်မူးယစ်ဆေးဝါးတွေကိုရောင်းချဖို့ပူးပေါင်းကြံစီခဲ့ကြောင်းဖော်ပြထားတာပါ။ဒါအပြင်ယာကူဇာခေါင်းဆောင်အဘိဆာဝါအဆိုအရယူရေနီယံတပ်တုကလည်းရှမ်းပြည် RCSS ထိန်းချုပ်ထားတဲ့နေမြေကနေထွက်နေတာဖြစ်ကြောင်းအမေရိကန်တရားရေးဌာနထုတ်ပြန်တဲ့စာရွက်စာတမ်းဒီမှာဖော်ပြထားပါတယ်။ရှမ်းပြည်မှာယူရေနီယံတပ်တူတွေထွက်နေသလားဆိုတာအတိအကျမသိရပေမဲ့ရှမ်းပြည်တောင်ပိုင်းမိုင်းကင်မှာတပ်တူတွင်းတွေနောက်ပြီးကြောင်မီးသွေးတွင်းတွေရှိနေကြောင်းရှမ်းတန်တော်စင်အက်ဒီတာချုပ်ဆိုင်းမိန်က VOA ကိုပြောပါတယ
်။ဒီယူရေနီယံတွေပတ်သက်ပြီးတော့မှာထွက်ရှိတဲ့ဆိုတဲ့ဟာကတခါမှမကြာမီဖူးပေါ့နော်။အဲ့ဒါဒီအမေရိကန်ကလည်းသူအချက်လက်မပြည့်စုံမလုံလောက်ပဲနဲ့သူကထုတ်ပြန်မှာမဟုတ်ဘူးဆိုတော့ဒါစဉ်းစားစရာပေါ့နော်။ဒီရှမ်းပြည်မှာရှိနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေအများစုကဥပမာကျွန်တော်တို့ကြားသိရတန်လွင်မြစ်ထဲမှာဖက်ရှိတဲ့ဒီရွှေတွေကျင်းယူတာတောင်မှသူတို့ကအရှင်းပြောလို့ရှိရင်ဒီသူတို့လုပ်တဲ့နည်းပညာကမလောက်မငှားနဲ့ခက်ခက်ခဲခဲလုပ်ယူရတဲ့အနေထားပေါ့နော်။အဲ့ဒါဖြစ်နိုင်မလားဆိုတဲ့ဟာစဉ်းစားချက်ပါခင်ဗျာ။
ကျမတို့ဒီ VOA ရဲ့စုံစမ်းမေးမြန်းချက်တွေအရဆိုလို့ရှိရင်အဲ့ဒီရှမ်းပြည်ဘက်မှာတရုတ်နိုင်ငံသားတွေကနေပြီးတော့ပေါ့လေတတ်တူတူဖော်ကြီးလုပ်ငန်းတွေမှာအကြီးအကျယ်လာရောက်ပြီးတော့ရင်းနှီးညှုပ်နှံလုပ်ကိုင်နေကြတယ်အဲ့ဒါဆိုလို့ရှိရင်နှစ်အတန်ကြာနေပြီလို့လည်းသိရတယ်။ပြီးတော့ယူရေနီယံတွေထွက်နေတယ်ဆိုတဲ့သတင်းတွေနဲ့ဒီလိုတရုတ်တွေကလာပြီးတော့ပေါ့နော်တတ်တူတူဖော်ကြီးလုပ်ငန်းတွေလုပ်နေတာဆိုတာကရောဟိုဘလို့ဆက်ဆက်နေလဲရှင်
ကျွန်တော်တို့လည်းအံ့ဩပါတယ်ဒီအာနာမသိခင်တုန်းကကျွန်တော်ဒီကျွန်တော်တို့ရုံဝတောင်ကြီးမှာရှိဆိုင်တာကိုရှမ်းပြည်တောင်ပိုင်းဘက်ကိုကားစီးလာလို့ရှိရင်မြို့နယ်တိုင်းမှာပေါ်မှာသကားရှမ်းသကားလုံးဝမတက်တဲ့တရုတ်ကြီးကတရုတ်တွေတွေ့တာပေါ့နော်အဲ့ဒါသူတို့ပါလာလို့လဲလို့လိုက်နေကြည့်လို့ဒီချုပ်ကြီးကတော့ပြောတယ်သူတို့တတ်တူလာရှာတယ်လို့တော့ပြောတာတော့ကြားတယ်အဲကမ်းနဲ့စစ်ကောင်စစ်တပ်ကနေဒီမြန်မာလောကကနေသူတို့ဖမ်းစီးပြီဆိုတာအလုံးဝကိုမကြားခဲ့ဘူး။နောက်ရှမ်းပြည်မြောက်ပိုင်းကမှဒီလူစစ်အဖွဲ့ပေါင်းဆယ်ဖွဲ့ကျော်ကတရုတ်စကားပြောနေပြီ။အဲ့ဒီဒီလူစစ်တပ်ဖွဲ့တွေကကျွန်တော်တို့နိုင်ငံထဲမန္တလေးရန်ကုန်ထိသူတို့ဒီတိုင်းနဲ့လွတ်လွတ်လပ်လပ်သွားလာလို့ရတယ်။
မေးစရာရှိတာကဒီ American DEA ကတင်ပြထားတဲ့အထောက်အထားတွေအရဆိုရင် RCSS ဥက္ကဋ္ဌရိုးဆက်ရှိမှာဒီ nuclear ကုန်ကြမ်းတွေရှိနေတယ်ဆိုတဲ့အချက်ကိုရောဘယ်လိုမြင်လဲရှင
်ဟုတ်အခုကျွန်တော်အံ့ဩတာပေါ့နော်ကျွန်တော်တို့လည်းဒီတရင်ကြားတဲ့နောက်ပိုင်းမှာဒီဖြစ်ရှိတဲ့တရင်တွေတတ်တူတန့်စင်မှုလုံးနိုင်တကယ်ကိုအန္တရာယ်ကြီးမားတယ်လေနော်ဒီယူရေနီယံမဂ္ဂနီပူတိုနီယံကိုပြောင်းတယ်ဆိုရဲဆင့်လာတာမှနျူကလ িয়ার ဆိုရင်တကယ်ကိုအန္တရာယ်ကြီးတဲ့ဟာပေါ့နော်အဲ့ဒါကျွန်တော်အနေနဲ့လေဒီအမြင်မိတာတကယ်တမ်းဒီအဲ့ဒီတက်တူတွေတော့တန့်စင်နိုင်လို့ရှိရင်သူတို့ကြိုးစားပြီးလုပ်နေတယ်လက်နဲ့ပြုစည်းတွေကလည်းတကယ်ကိုခက်နေခက်ခက်နေနေနဲ့ဖြစ်နေတဲ့အဆင့်ပေါ့နော်အခုဒီဇမတ်တို့လည်းလေ့လာကြည့်လိုက်လို့ရှိရင်သူတို့ကင်ထားတဲ့တနတ်တွေလေတွေ့မှာပါလောက်ခင်းနေနေလဲဆိုတော့သူတို့ကိုယ်ပိုင်ထုတ်နေတဲ့ဟာဘာလို့ကိုယ်မှကိုမတွေ့ရအောင်အဲ့လိုနေထားပေါ့နော်တကယ်တမ်းသူတို့အဲ့လောက်တတ်သူတွေတန့်စင်နိုင်လို့ရှိရင်ဒီတနတ်ထုတ်လုပ်တဲ့အပိုင်းမှာကတော့မပြောပါလောက်ဘူးလို့တော့မြင်မိတယ်လေနော
်အဲ့တော့ဒီ American ဘက်က RCSS ထိန်းချုပ်ထားတဲ့နေမြေထဲမှာ Uranium တတ်သူတွေထွက်နေတဲ့အပြင်တန့်စင်ထားတဲ့ Nuclear ကုန်ကြမ်းတွေပါရှိနေတယ်ဆိုတဲ့ဆွဲချက်တွေကဒီရှမ်းလူမျိုးတွေအပေါ်မှာပေါ့နော်ဘလို့ရိုက်ခတ်နေလဲရှင
်အခုရှမ်းနိုင်ငံကြီးရဲ့တိုင်ဝမ်ကအထူးစိုးရိမ်နေပါတော့ဘာလို့လဲဆိုတော့အရင်တုန်းကလည်းမုန်တိုင်းအာမီ NTA တက်စလာရှိခဲ့တယ်အဲ့ဒီဟာအမေအဲ့ဒီတုန်းကလည်းအမေရိကန်ကဒီမူးယစ်ဈေးဝါးနဲ့ပတ်သက်ပြီးတော့မှ မူကြီးရာသာမူကြီးပရင်ဘိန်းပရင်ခွန်စာလို့ဆွဆဲတဲ့အချိန်တုန်းကခွန်စာကဆိုရင်မျိုးလုံးခဲ့ပြီးတော့မှလက်နဲ့ချတတလုံးလက်နဲ့ချလိုက်တဲ့အဆင့်ဖြစ်သွားတယ်လေအခုချိန်နေလဲဒီရှမ်းပြည်တပ်မတော်ကအခုလေဒီကောင်းဆောင်ကဆွဆဲခံရတော့အဲ့လိုမျိုးအခြေအနေဖြစ်လာမလားဆိုတဲ့ဆိုရင်ချက်ကအထူးအမြင့်ဆုံးအနေထားဖြစ်နေတယ်
မင်းကြီးနိုင်မေးမြန်းတင်ပြခဲ့တာပါခင်ဗျာ2024အမေရိကန်ရွေးကောက်ပွဲမှာ AI ပါဝင်ပတ်သက်မှုဘယ်လိုရှိမလဲကြည့်အောင်ပါ2024အမေရိကန်သမ္မတရွေးကောက်ပွဲမှာအဓိကနိုင်ငံရေးခေါင်းဆောင်နှစ်ဦးဖြစ်တဲ့ဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ပဲဦးဆောင်နေတာပါထူးခြားချက်ကတော့အမေရိကန်နိုင်ငံရေးမှာ AI ဉာဏ်ရည်တုနည်းပညာကိုပို့ပြီးတော့သုံးလာပါတယ် VOA ပုံပြရုပ်သံကိုမအေးတန်နာကျော်တင်ဆက်ထားပါတယ်ခင်ဗျာ
I'm Carolyn Pursuti, Senior Washington Correspondent with Voice of America. I'm Carolyn Pursuti, Senior Washington Correspondent at Voice of America.
ဒီထဲကတစ်ခုကပဲအစ်စ်ဖြစ်ပြီးတော့နောက်တစ်ခုက AI ဉာဏ်ရည်တုနည်းပညာနဲ့ဖန်တီးထားတာပါ။သူတို့နှစ်ဦးမတူတာပါရှိတယ်ကြည့်ကြည့်ပါဦး။ဒါကြောင့်မဲ့ AI နည်းပညာက2024 American သမ္မတရွေးကောက်ပွဲအတွင်းကြီးမားတဲ့ပြဿနာဖြစ်နေတာပါ။ဒီကိစ္စကို AI နယ်ပယ်ကသူ့ဖာသူထိန်းနိုင်မလား
။ကျွန်တော်တော့မထင်ပါဘူး။
ဒါက Republican ကိုရော Democrat တွေကိုပါဒုက္ခပေးလိမ့်မယ
် AI ကကျမတို့ရွေးကောက်ပွဲကဏ္ဍတိုင်းမှာဝင်ပါပါလိမ့်မယ်ပါလဲပါနေပါတယ
်နေဆုံးလောလောဆယ်တော့တော်တော်ကြောက်စရာကောင်းနေ
News Card Company ဆိုတာ online သတင်းစာမျက်နှာတွေပေါ်ကသတင်းမှားတွေ AI တွေကိုလိုက်ရှာစောင့်ကြည့်နေတာပါ2024သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေအနေနဲ့ဘယ်ဟာကိုယုံရမယ်မသိဖြစ်မှာကိုပူရဲအမှုဆောင်အရာရှိ Steven Brill ကစိုးရိမ်နေပါတယ်2016သမ္မတရွေးကောက်ပွဲမတိုင်မီတလားကထွက်လာတဲ့ SS Hollywood အမှုပညာသတင်းစာမျက်နှာကအတန်ဖိုင်မှာဆိုရင်အဲဒီတော့က Republican သမ္မတလောင်း Donald Trump ကအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့စော်ကားမော်ကားပြောဆိုနေတာကြားရပါတယ
်။ Today if that surfaced he could ease
ခုချိန်မှာကအဲ့လိုမျိုးအတန်ဖိုင်မျိုးထွက်လာရဆိုရင်ဒါအတုကြီးပါလို့သူပြောမှာပဲ။လူတွေကလည်းဒါကိုယုံမှာပဲ။အခုက AI ခေတ်ကြီးထဲမှာအတန်ဖိုင်အတုတွေ၊ video အတုတွေသတင်းမှားတွေကအများကြီးဖြစ်နေတာပါ
။ဒါမဲ့အခုထိတော့မင်းမြန်ကြည့်ပြီးသမျှရွေးကောက်ပွဲဝင်မဲ့သူတွေကသူတို့ကို AI နဲ့တိုက်ခိုက်တာကိုဘယ်လိုရှောက်ဖွေမလဲဆိုတာကိုမသိကြပါဘူး2023ဇွန်လတုန်းကဆိုရင်ရွှေရိုးစဲဝါရီတော်တော်များများမကြိုက်တဲ့ကိုဗစ်ကပ်ဘေးဆိုင်ရာသမ္မတအကြံပေးအန်တိုနီဖောက်ချီကိုသမ္မတဟောင်းထရမ့်ကပွဲဖက်နန်းရှုံနှုတ်ဆက်နေတဲ့ AI ဓာတ်ပုံအတူတွေကို Republican သမ္မတလောင်း Ron DeSantis ကိုထောက်ခံတဲ့ web ဆာမျက်နှာတစ်ခုမှာတင်ခဲ့ပါတယ်မဲဆွေသူတွေဟာတတိပုဂ္ဂလဝင်ရောက်ရှင်ပြိုင်သူတွေမဲဆန္ဒရှင်အသစ်တွေ AI နဲ့မရင်ပါတဲ့သူတွေကိုပြစ်မှတ်ထားလိမ့်မယ်လို့ AI တက်မြောက်ရေးအဖွဲ့ AINU တီထောင်သူ Susan Gonzalez ကခန့်မှန်းပါတ
ယ် AI ကထုတ်တဲ့သတင်းပေါ်ကိုကျွန်မယုံလိုက်မိလိုက်ပါတယ်ဥပမာလုံးဝမဟုတ်မဟုတ်ကြော်ညာမျိုးပေါ့ဒါဆိုကျွန်မမဲထဲတာတစ်မျိုးဖြစ်သွားနိုင်ပါတယ်အဲ့ဒါကိုကြည့်ပြီးတော့ကျွန်မကအမှန်ကန်တဲ့အချက်လက်ပေါ်မှာဆုံးဖြတ်ပြီးမဲပေးတာမျိုးမဟုတ်ဘူးဆိုတော့ကျွန်မရဲ့လွတ်လပ်စွာမဲပေးနိုင်ခွင့်ကိုဆုံးရှုံးရလိုက်တဲ့သဘောပါကန်ဆိုတာကအခုရွေးကောက်ပွဲမှာအကန့်အသတ်ပေါင်းဆိုတာမရှိတော့ဘူးဘာစီမြင်မှာမရှိနောက်ကလိုက်မဲ့တာဝန်ခံမှုမရှိပါဘူ
းဒီလိုမျိုး AI နဲ့ဖန်တီးတဲ့နိုင်ငံရေးကြော်ညာတွေဟာတစ်ဖက်နဲ့တစ်ဖက်အနိုင်ရှုံးသိက်ကတ်နေတဲ့ပွဲတွေမှာမဲရလက်တစ်မျိုးတစ်ပုံပြောင်းသွားစေတာပါAI ကုမ္ပဏီတစ်ခုရဲ့အကြီးအကဲ Louis Rosenberg ကတော့သူ့ရဲ့ဝန်ထမ်းတစ်ယောက်တနအီလောက်အလုံးလုံးလိုက်တာနဲ့ရွေးကောက်ပွဲဝင်သူရဲ့ပြောဆိုချက်လိုမျိုး AI ဖန်တီးထားတာထွက်လာနိုင်တယ်လို့ဆိုပါတယ်။ပြည်အောင်စုအစိုးရအနေနဲ့ AI ကုမ္ပဏီကြီးတွေကိုတေချာစီးကျက်ဖို့တာဝန်ရှိတယ်လို့သူကပြောတာပါ။ဒါပေမဲ့
application တစ်ခုနဲ့ဆက်သွယ်အလုပ်လုပ်လို့ရတဲ့ API ကတစ်ဆင့်ကကွန်ပျူတာ software ဖန်တီးတဲ့ကုမ္ပဏီတွေကိုလှုပ်အပ်ပြီးတခြား internet စာမျက်နှာတွေတဲကိုသူတို့ထည့်ချင်တာလိုက်ထည့်ခိုင်းလိုက်တာမို့လို့ဒါမျိုးကိုစောင့်ချက်တဲ့ application တွေအနေနဲ့လည်းလိုက်စောင့်ဖန်ဖို့တိတ်ခတ်သွားပါတယ်။မူရင်းတီထွင်တဲ့ကုမ္ပဏီကတော့ကျင့်ဝတ်နဲ့မညီဘူးလို့ယူဆတဲ့နီလန်းမျိုးတွေကိုတစ်ဆင့်ကငှားတဲ့ကုမ္ပဏီတွေကတုံးလိုက်နိုင်တယ်လေ
။သမ္မတဂျိုးဘိုင်ဒန်ကဒီလိုမျိုး AI နဲ့ဖန်တီးတာတွေကို digital ရေးစာနဲ့အမှတ်အသားပြုရမယ်လို့သမ္မတအမိန့်ထုတ်ပြန်ပါတယ်။ဒါမျိုးလို့ရင် banner blindness ဆိုတဲ့ကြော်ညာတွေကိုလုံးဝလူတွေကမျက်စိရှမ်းသွားတာမျိုးဖြစ်လိမ့်မယ်လို့MIT တက္ကသိုလ်က David Ram ကခံမှန်ပါတ
ယ် AI ကဖန်တီးရပါလို့နံပါတ်တက်လိုက်တာနဲ့တည်င်းမှာဟုတ်ဟုတ်မဟုတ်ဟုတ်အားလုံးကိုလူတွေကြည့်ရတော့မှာမဟုတ်ပါဘူးကင်စာလို့တက်လိုက်တယ်လို့ဖြစ်သွားပါလိမ့်မယ်ဘယ်သူကမှအကောင့်ထင်မှာမဟုတ်ပါဘူ
း American ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကမဲဆွဲဘန်နာငွေဥပဒေကိုစီးကျက်သူပါနိုင်ငံရေးမဲဆွယ်မှုတွေမှာ AI ဉာဏ်ရည်တုနည်းပညာအသုံးပြုဖန်တီးမှုတွေဟာသတင်းမှလိမ့်လေပေးမှုဖြစ် AI မသုံးအောင်ကန့်သတ်ဖို့ Public Citizen အများပြည်သူခွင့်ရလှုံ့ဆော်မှုအဖွဲ့ကကော်မရှင်မှာကန့်ကွက်စာတင်ပါတယ်
။မဲဆန္ဒရှင်တော်တော်များများကရွက်ကောက်ပွဲကိုသိပ်မယုံညင်ကြတော့ဘူး။ဒီတော့လာမယ့်ရွက်ကောက်ပွဲမှာသတင်းအချက်အလက်အမှားတွေကြီးတွေ့ရမယ်ဆိုရင်ပိုဆိုးသွားလိမ့်မယ်။ American ပြည်သူတွေအနေနဲ့ရွက်ကောက်ပွဲကိုအယုံကြည်မရှိတော့ဘူးဆိုရင်ဒီမိုကရေစီကြီးပြတ်သုံးသွားရလိမ့်မယ်။
ဒီလိုအများလက်မဲ့နဲ့ကန့်ကွက်မှုကိုရွေးကောက်ပွဲကော်မရှင်ကမဆုံးဖြတ်ပေးရသေးပေမယ့်ပြီးခဲ့တဲ့လပိုင်းအတွင်းအလားတူကန့်ကွက်မှုမျိုး Public Citizen ကတင်တာကိုတော့ပယ်ချခဲ့ပါတယ်။ Facebook လူမှုကွန်ရက်စာမျက်နှာကတော့နိုင်ငံရေးမဲဆွယ်တာတွေနိုင်ငံရေးကြော်ညာတွေကို AI မသုံးဖို့ပိတ်ထားတာပါ။ YouTube ကိုပိုင်းတဲ့ Google ကလည်းတကယ့်အစ်စ်လိုမျိုးဖန်တီးတဲ့ AI ကြော်ညာတွေအကြောင်းအရာတွေဆိုရင်တကယ့်အစ်စ်လိုမျိုးဖန်တီးထားတဲ့အရာတွေဆိုတာသိသာထင်ရှားအောင်ဖွင့်ပြောထားရမယ်လို့သတ်မှတ်ထားပါတယ်။Facebook နဲ့ Google ကသူတို့ပြောထားတာကိုသိချာလုပ်မယ်လို့ပညာရှင်အများစုကမထင်ပါဘူး
။သူတို့သိချာမစည်းချက်ဘူး။ဒါမှမဟုတ်လုပ်လို့မရပါဘူး။ဒါမှမဟုတ်အဲ့ဒီနှမျိုးလုံးပဲဖြစ်ဖြစ်ဆိုရင်ဘာမှအသေးပဲရှိမှာမဟုတ်ဘူးချင်တယ်
။ဒီဆောင်းမအစားကမိကုန်ကုန်မှတ်မိကြပါသေးလားရှင်။အခုဗီဒီယိုကတော့အစ်စ်ပါ။နိုင်ငံရေးမှာ AI အသုံးပြုမှုနဲ့ပတ်သက်ပြီးတော့အားလုံးအတွက်တူညီတဲ့စည်းကမ်းပေါင်းတွေမရှိဘူးဆိုရင်မဲဆန္ဒရှင်တွေအနေနဲ့အထူးအရောင်တွေကိုကိုယ်တိုင်ပဲလိုက်ရှာဖမ်းရမလို့ဖြစ်နေပါတယ်နော်။
မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါလေ။ဘိုင်းတစားပဲကြားသိရတဲ့အခါအချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA America အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။မင်္ဂလာမနက်ခင်းပေးကြပါစေခင်ဗျာအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ဥအောင်ခင်းရဲ့မြမကြီးသုံးသက်ချက်ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍတိုင်းရင်သတင်းလွှာအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဆုံးတော့ဥအောင်ခင်းရဲ့မြမကြီးသုံးသက်ချက်ဖြစ်ပါတယ်ကရင်နီစစ်မျက်နှာသစ်အကြောင်းကိုပြောတာပါတယ်ကရင်နီပြည်နယ်မှာဒေါ်လန်ရေးအင်အားစုတွေအားလုံးပူးပေါင်းဆောင်ရွက်နိုင်လာတာကြောင့်ဂျာကာလာအစိုးရဖွဲ့စည်းနိုင်တဲ့အခြေအနေရောက်လာပြီးစစ်စင်ရေးတိုးမြင့်နိုင်ဖို့ကိုဥအောင်ခင်းကနေပြီးတော့ရေးသားတင်ပြထားပါတယ်ဗျာ
လုံခဲ့တဲ့နှစ်အောက်တိုဘာလ28ရက်နေ့ကစတဲ့မြောက်ပိုင်းသုံးညီနောင်မဟာမိတ်ရဲ့တစ်လုံညာနှစ်ခုနှစ်စစ်စင်ရေးကိုထောက်ခံကြိုဆိုတဲ့အနေနဲ့ကရင်နီပူးပေါင်းတပ်ဖွဲ့တွေကနိုဝင်ဘာလ9ရက်နေ့မှာတစ်တစ်သုံးညာခုနှစ်စစ်စင်ရေးလုပ်ပါတယ်စစ်ကောင်စီဘက်ကထိခိုက်သေဆုံးမှုများတဲ့စစ်စင်ရေးပါပဲတစ်ဆင့်တည်းမှာပဲလိုက်ကောကိုသိမ့်ဖို့ရည်ရွယ်တဲ့တစ်လေးလုံးစစ်စင်ရေးကိုနိုမာ7ရက်နေ့မှာစပြီးတဲ့နောက်လိုက်ကောတက်ကတူကို15ရက်နေ့မှာသိမ့်ပိုက်နိုင်ပါတယ်။တင်းနဲ့ကိုင်းအဖွဲ့10ဖွဲ့ပူးပေါင်းတိုက်ခိုက်တဲ့အကြီးဆုံးစစ်စင်ရေးဖြစ်ပါလေ။ NUG လက်အောက်ခံ PDF တိုက်ရင်းတွေလည်းပါဝင်ပါလေ။ကရင်နီရဲ့မျိုးသားအရေးမှာတက်ကြွလှုပ်ရှားကြတဲ့လူငယ်တွေဟာ NLD အစိုးရလက်ထက်ကလိုက်ကောမျိုးတော်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုဓာတာကိုကန့်ကွက်ဆန္ဒပြကြဘူးပါလေ။အခုတော့ NUG လက်အောက်ခံ PDF တွေနဲ့ပူးပေါင်းတိုက်ခိုက်နေပါလေ။ဒါကိုကြည့်ရင် NLD အစိုးရလက်ထက်ကဗိုလ်ချုပ်အောင်ဆန်းကိုအဓိကထားပြီးပေတပင်လုံးဖုံးကြီးရပ်တောင်းဆိုတဲ့နေရာတကာလူပုဂ္ဂိုလ်ကိုကိုယ်တဲ့မူဝါဒကိုစွန့်လွတ်လိုက်ကြပုံရပါလေ။ဗိုလ်ချုပ်အောင်ဆန်းအပြင်နဲ့ရုပ်ထုကိုသုံးပြီးနိုင်ငံရေးလှုပ်တာကိုခစ်လူငယ်တွေကလက်မခံကြတော့ပါဘူး။
ကရင်နီပူပေါင်းတပ်ဖွဲ့တွေဟာဆေးရနာရှင်စနစ်အောက်ကလွတ်မြောက်ဖို့တိုက်ပွဲဝင်နေတာဖြစ်တယ်လို့ KNDF ရဲ့ဒုစီဦးစီချုပ်ဘိုမာဝီကပြောပါတယ်။တူဦးတယောက်အတွက်တစုတဖွဲ့အတွက်တမျိုးတရွာအတွက်မဟုတ်ပဲဆေးရနာရှင်စနစ်အောက်ကနေလွတ်မြောက်ဖို့တိုက်ပွဲဝင်နေတာလို့ဆိုပါတယ်။စီးလုံးမှုကြက်ခံမှုနဲ့အညှော်မြင်ရှိမှုတွေကြောင့်ဒီတော်လှန်ရေးအောင်ပွဲခံရမယ်လို့ဆိုပါတယ်။တကယ်တော့လွန်ခဲ့တဲ့ဇွန်လကစဖွဲ့ခဲ့တဲ့ကရင်နီပြည်နယ်ကြာကာလအုပ်ချုပ်ရေးအဖွဲ့ရဲ့ညွှန်ကြားမှုအရစစ်စင်ရေးလုပ်နေပုံရပါတယ်။
ဂျာဂလာအုပ်ချုပ်ရေးအဖွဲ့ဟာကရင်နီပြည်နယ်အစိုးရဖြစ်ပြီးကရင်နီပူးပေါင်းတပ်ဖွဲ့တွေနဲ့အတူလှုပ်ဆောင်နေတာဖြစ်ပါတယ်ထင်ရှားတဲ့အစီအမံတစ်ခုကတော့ဘယ်ပြောင်းရေးအစီအစဉ်မှဖြစ်ပါတယ်စစ်ကောင်စီတပ်သားတွေပြည်သူ့ဘက်ကိုကူးပြောင်းဖို့လွယ်ကူအောင်လုပ်ပေးတဲ့အစီအစဉ်ဖြစ်ပါတယ်
ကြာကလာအုပ်ချုပ်ရေးအဖွဲ့ဟာကရင်နီပြည်နယ်အစိုးရအဖြစ်ဖက်ဒရယ်ဒီမိုကရေစီရန်တရားတည်ဆောက်ရာမှာပါဝင်နေတာကြောင့် NUG အမျိုးသားညီညွတ်ရေးအစိုးရနဲ့လက်တွဲလုပ်ကိုင်မယ်လို့ဆိုပါတယ်မြောက်ပိုင်းကတုံးညီနောင်မဟာမိတ်နဲ့ပူးပေါင်းရေးရှမ်းပြည်နယ်ကလက်နက်ကိုင်အဖွဲ့တွေနဲ့မွန်ပြည်နယ်ကလက်နက်ကိုင်အဖွဲ့တွေပါဝင်လာရေးအတွက်အလေးအနက်ကြိုးစားရမယ်လို့ NUG ယာယီသမ္မတကဖေဖော်ဝါရီလ၁၂ရက်နေ့ကပြောသွားပါတယ်ဗမာလူမျိုးကြီးဝါဒနဲ့အာဏာရှင်စရိုက်ကြောင့်ဖက်ဒရယ်ပြည်ထောင်စုစနစ်ပျက်စီးခဲ့ရတဲ့တမိုင်းကိုသင်္ကန်းစာယူဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဗမာအာဏာရှင်ဓလေ့တိမ်ခေါ်ပျောက်ကွယ်ဖို့လိုပါတယ်
။နှွေဦးတော်လှန်ရေးဟာအရေးပေါ်ကာလဖြစ်တာကြောင့်အာဏာရှင်စနစ်ခြုံငင်းရေးနဲ့ဖက်ဒရယ်ဒီမိုကရေစီတည်ဆောက်ရေးအတွက်လိုအပ်တဲ့ဆောင်ရွက်ချက်တွေကိုထောက်ခံအားပေးရမယ်လို့ယာယီသမရဒူဝါလာရှိလာကပြောပါတယ်။ကောင်းဆောင်တဲ့အဖွဲ့တွေအနေနဲ့ငါပါမဖြစ်မယ်ငါလုံးမဖြစ်မယ်ဆိုတာမျိုးကိုအထူးရှောင်ကျင်ဖို့လိုကြောင်းသတိပေးထားပါတယ်။တိုင်းပြည်အနာဂတ်ရေးအတွက်စဉ်းစားလှုပ်ဆောင်တဲ့နေရာမှာရေရှည်ကိုကြည့်ဖို့လိုတယ်လို့ဆိုပါတယ်။လက်တလောဖြစ်ပြနေတဲ့အသေးအမှားပြဿနာတွေကိုကြော်လွှားနိုင်ဖို့အထူးအရေးကြီးတယ်လို့လည်းဆိုပါတယ်။ပြဿနာအခက်အခဲတွေကိုဖြေရှင်းရမှာဥနှင်းပဲ့ထောင်ပင်နှင်းဥထောင်ဆိုသလိုတဖက်နိုင်နေရင်တဖက်ကထားကြွတာမျိုးမဖြစ်မိစေဖို့အထူးလိုအပ်တယ်လို့လည်းသတိပေးလိုက်ပါတယ်။ကရင်နီစစ်မျက်နှာရဲ့ထူးခြားမှုကတော့အဖွဲ့မျိုးစုံအင်အားမျိုးစုံပါဝင်ပေမဲ့စီးလုံးညီညွတ်မှုအားကောင်းတဲ့အတွက်လက်နက်ကိုင်အဖွဲ့အဟောင်းတွေနဲ့အစ်စ်တွေပူးပေါင်းဆောင်ရွက်နိုင်တာပဲဖြစ်ပါတယ်
။ NUG အစိုးရဖွဲ့စည်းထားတဲ့ဒရုန်းတိုက်ရင်တွေကိုကရင်ပြည်နယ်နဲ့ကရင်နီပြည်နယ်စကိုင်းတိုင်းမှာအများဆုံးအသုံးပြုတယ်လို့အင်းချန်းစုရဲ့ AWRI ဆောင်းပါးမှာပေါ်ပြပါတယ်။ကီနီပင်နယ်ကမဲဆယ်ရှားတော်မိုးပြဲနမ်းမယ်ခုံမော်ချီစားတဲ့မြို့တွေကိုသိမ်းပိုက်တဲ့စစ်စင်ရေးမှာ60ရာခိုင်နှုန်းလောက်မှာဒရုန်းစစ်လေယာဉ်တွေကိုပုံကျဲတိုက်ခိုက်ပြီးအကူအညီယူရတယ်လို့ KNDF ဒရုန်းအဖွဲ့ကဆိုပါတယ်။ရဟရင်လိုပန်ကာနဲ့သုံးတဲ့ဒရုန်းကိုရောတောင်ပန်းနှစ်ခုတက်ထားတဲ့ဒရုန်းကိုရောသုံးကြတယ်လို့စောရဲကဖေဖော်ဝါရီလ16ရက်နေ့ထုတ်အေယာဝရီစာဆောင်မှာပေါ်ပြပါတယ်။ကရင်နီပူးပေါင်းတပ်ဖွဲ့တွေရဲ့ဒရုန်းစစ်စင်ရေးကိုစစ်ကောင်စီတပ်သားတွေအကြောက်ဆုံးပဲလို့ဆိုပါတယ်။ဒရုန်းနဲ့ဆက်သွယ်တဲ့ရေဒီယိုလိုင်းကိုဖြတ်တောက်နိုင်တဲ့ဂျင်မာသုံးတဲ့နေရာမှာတော့ဒရုန်းပြန်သမ်းမှုအခက်အခဲရှိပါတယ်။စစ်ကောင်စီဘက်ကလည်းတံပြန်တဲ့အနေနဲ့တစ်ခါသုံးအလေးခံဒရုန်းအမျိုးအစားကိုသုံးလာပါလေ။အမေရိကန်ဒေါ်လာ1000ကျော်ဈေးရှိတဲ့တခါသုံးဒရုန်းဖြစ်လို့ရန်ပုံငွေတောင့်တင်းမှုလိုပါလေ။ကယနီစစ်မျက်နှာဒေကဒရုန်းစစ်ပွဲမှာ KNDM နဲ့စစ်ကောင်စီတပ်ပြန်ဆိုင်နေရတယ်လို့စိုးရဲကဖော်ပြထားပါတယ်ခင်ဗျာ
။ဥောင်ခင်မြန်မာပြည်သုံးသက်ချက်ဖြစ်ပါတယ်။အခုတော့ကျမ်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ပြည်သူစစ်မှုထမ်းဥပဒေနဲ့ပြည်သူတွေစိုးရိမ်ထိတ်လန့်မှုကိုပြောထားပါတယ်။ဒီလာထဲမှာစစ်မှုထမ်းဥပဒေထွက်လာပြီးတဲ့နောက်လူငယ်တွေနဲ့မိဘတွေအပါအဝင်မိသားစုအများစုရုတ်တရက်စိတ်တန်ရာဖိစီးမှုနဲ့ကြုံလိုက်ရတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြပါတယ်။လူမှုအတိုင်းဝိုင်းထဲမှာဒီစိတ်ဖိစီးမှုတန်းဘယ်အဆင့်ထိရောက်သွားနိုင်ပါသလဲ။ဩစတြေးလျနိုင်ငံ Central Queensland စစ်ရုံကစိတ်ကျန်းမာရေးအထူးကူဆရာဝန်ကြီးဒေါက်တာသက်သေးကိုကိုဝင်းမင်းကဆွေးနွေးထားပါတယ်ဗျာ။
โอเคအထူးကုဆရာဝန်ကြီးဒေါက်တာသတိခင်ဗျာကျွန်တော်တို့မြန်မာနိုင်ငံထဲမှာစစ်ပွဲတွေကပိုကျက်ပြက်ပြင်းထန်လာတဲ့အချိန်မှာပဲဒီစစ်မှုမထမ်းမနေရဥပဒေပေါ့နော်ထုတ်ပြန်အပြီးမှာပြည်သူတော်များများပေါ်ဆရာရယ်စိတ်ပို့ပြီးတော့ဟိုကြီးကြီးမားမားဖိစီးလာပြီးတော့တချို့လူငယ်တွေဆိုလို့ရှိရင်ဒီစိုးရိမ်ထိတ်လန့်တဲ့အခြေအကျဖြစ်နေတာကိုကြားလို့ဆရာရယ်ဒီအချိန်လေးကိုစိတ်ပိုင်းဆိုင်ရာဘယ်လိုရင်ဆိုင်တင်တာကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာရယ
်ဟုတ်ကဲ့ဒီစစ်မှုထမ်းဥပဒေကတော့ကျွန်တော်တို့တနိုင်ငံလုံးမှာရှိတဲ့အလွှာအသီးသီးဟိုလူငယ်တွေကိုအထူးသဖြင့်ပေါ့နော်အဲသက်လက်ပိုင်းတွေလည်းပါတယ်ခင်ဗျာအားလုံးကိုဒီ impact ပေါ့ဒီတော်တော်လေးကိုကြက်ရိုက်သွားတဲ့ကိစ္စကိုဒီနှစ် February လပေါ့ မှတ်မှတ်ရရအာဏာသိမ်းတာ၃နှစ်တင်းတင်းပြည့်သွားတဲ့အချိန်မှာထွက်လာတယ်ခင်ဗျာ။အဲဒီတော့ကို့အလို့ကို့လုပ်နေတယ်၊လူငယ်တွေကို့တလန်းကိုရှားနေတယ်၊ကို့ပညာကိုသင်နေတယ်။နိုင်ငံခြားထွက်ဆရာရှိတာလည်းထွက်တယ်၊ပြန်ဝင်ရင်လည်းဝင်မယ်။အဲ့လိုမျိုးတိုးတက်ရာတိုးတက်ချောင်းလုပ်နေတဲ့လူငယ်တွေရဲ့အနာဂတ်ကိုအတင်းကာရောပေါ့နော်စစ်မှုမထမ်းမနေရဆိုတာကိုဥပဒေနဲ့ထုတ်လိုက်တဲ့အခါကျတော့တကယ်ကိုကျွန်တော်တို့တိုင်းပြည်တစ်ခုလုံးကိုဒီပြည်သူပြည်သားတွေအားလုံးကိုလူငယ်တွေရောသူတို့မိဘတွေရောဆွေမျိုးတွေရောမိတ်ဆွေတွေရောဒါတကယ်ကိုအစိုးရဘက်ကနေစက်ရောက်မှုကြီးလို့မြင်တယ်ဆိုတော့အဲ့ဒီကနေစပြီးတော့မှကျွန်တော်လေ့လာကြည့်လိုက်တဲ့အခါကျတော့မိသားစုတော်တော်များများကခြေမကင်မိလက်မကင်မိဖြစ်ကုန်တယ်ဒီတချို့ဒီလူငယ်လေးတွေရှိတယ်မိဘတွေဆိုရင်ကျောင်းလန်တကြဆုတ်တရားမရကိုဖြစ်ကုန်တယ်ဆိုအမှန်ကတော့ဗျာဒီလိုဥပဒေကကျွန်တော်တိုင်းတစ်ပါးကနေကျူးကျော်လာတဲ့အချိန်မှာကိုယ်နိုင်ငံကိုကာကွယ်ဖို့အားတက်ပြီးရောပြည်သူပြည်သားတွေကဝင်ရမယ်အချိန်မျိုးမှာလောက်ရတဲ့ဥပဒေမျိုးဖြစ်ပြီးမယ်အခုကတော့ကိုယ်ပြည်တွင်းထဲမှာကိုယ်လူတွေကိုကိုပြန်ပြီးတော့ဒုက္ခပေးရမယ်အလုပ်ကိုမလုပ်ချင်တဲ့အလုပ်ကိုလုံးဝမလုပ်ချင်တဲ့အလုပ်ကိုအသက်နဲ့ရင်းပြီးတော့ဝင်လုပ်ရမယ်ဆိုတော့တကယ်ကိုအကုန်လုံးအချက်တွေ့သွားတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘလောက်ထိကြီးကြီးမားမားစိုးရင်ထိလက်မှုကဖြစ်နိုင်လဲဆရာကြီ
းအဲ့ဒါကတော့ကျွန်တော်တို့အခုဟိုပဲနစ်အချိန်ပဲကပဲနစ်ဆိုတော့တကယ်ကိုစောက်တီရမရဒီတောကတွေငယ်ရိတ်တက်တဲ့အချိန်ပဲပြီးရင်လဲပိုဆိုးမလားဆိုတာလူတွေကတွေးပူနေကြတာပေါ့ဆိုတော့အဲ့ဒီမှာလူတွေကစပြီးတော့စဉ်းစားရတာကတကယ်လို့ตาလေးသမီးလေးစစ်ထဲဝင်သွားရင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ပြဿနာကနေပြောရရင်တော့ likelihood ပေါ့ဖြစ်နိုင်ခြေတွေကတော့နှမျိုးရှိတယ်ကပထမတစ်မျိုးကစစ်တနံပေးလိုက်ပြီးတော့မှရှေ့တန်းကိုပို့လိုက်ရင်တော့ဒါမိဘတွေစဉ်းစားတာเนาะကလေးတွေစဉ်းစားတာကိုကျွန်တော်ကစဉ်းစားကြည့်တာအဲ့မှာအညာရပြီးတော့ဒုက္ခတာလည်းဖြစ်သွားနိုင်တယ်တိုက်ပွဲကြတဲ့အထက်လည်းပါသွားနိုင်တယ်ဆိုတော့ clear and present dangers ဆိုတာရှင်းရှင်းလင်းလင်းနဲ့အခုအချိန်မှာဖြစ်နေတဲ့အနေရကြီးပဲလို့
လက်တော်အနေရကြီးပါဆရာနော
်မှန်နေခင်ဗျာဒါကြောင့်မို့လို့လူတွေကစိုးရိမ်ပူပန်နေတာက human reaction နဲ့မကဘူးလက်ရှိအခြေအနေဖြစ်တယ်လို့ကျွန်တော်မြင်တော့အဲ့ဒါကနံပါတ်1နံပါတ်2ကကံကောင်းလို့များကိုကအဲ့ထဲပါမသွားဘူးဆိုရင်တောင်မှအကုသို့အလုပ်တွေလုပ်ရမယ်အလုပ်ကြီးဆိုတာကိုချက်ချင်းမြင်တယ်ဗျာဥပမာဒီကလေးတွေကိုအညာဒေသများချိန်ချေပေါင်းသိန်းနီးပါးဗျာ9,000-8,000မီးရှို့ခံရတဲ့နေရာအဲ့ဒီမှာဒီကလေးတွေကကိုမလုပ်ချင်တဲ့အလုပ်တွေရွာတွေမီးရှို့ရမယ်ရရဆက်ဆက်ဆိုတော့တကယ်ကိုတော်တော်ကိုကြောက်เสียကောင်းတဲ့အလုပ်မျိုးကိုဝင်လုပ်ရမယ်ဆိုတော့ကျွန်တော်ကုချင်းစားပါတယ်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုအလားအလာအတွေ့အကြုံမျိုးပေါ့နော်အရင်ကြုံခဲ့ဖြစ်ခဲ့မှုတဲ့အနေအထားမျိုးကအခုနေထားကိုရှင်းသောင်းပါဆရာရှိခဲ့လား
နိုင်ငံတကာမှာတော့အားကြီးနေနိုင်ရပထမဆုံးခေါင်းထဲရောက်လာတာကရုရှားမှာအဲ့လိုပဲလူငယ်တွေကိုဒီ compulsory ပေါ့နော်မဝင်မနေရစစ်မှုထမ်းခိုင်းတာကျွန်တော်တို့အခုဥပဒေလိုပဲဆိုတော့အဲ့ဒီမှာရုရှားမှာရာဇဝင်ပြန်ကြည့်လိုက်ဗျာအာဖဂန်မှာလည်း1000ကျွဲလောက်တည်သွားတယ်ရုရှားစစ်သားတွေနောက်ပြီးတော့အခုဆိုရင်ကျွန်တော်တို့ယူကရိန်းမှာအများကြီးတည်တော့အတင်းကိုသူတို့ကရှေ့တန်းကိုကလေးတွေပို့တော့ရုရှားကလေးတွေကထွက်ပြေးနေတယ်ရှောင်နေတယ်ဒုတိယကတော့ကျွန်တော်တို့ငယ်ငယ်တုန်းကအမေရိကပေါ့ဗီယက်နမ်ဝါမှာကျွန်တော်မှတ်မိတယ်ကက်ဆက်ကလေးမိုဟာမက်အလီယာစစ်မှုမထမ်းကျင်တော့ထောင်ထဲဝင်သွားတယ်ဆိုတော့အဲ့ဒီခေတ်တုန်းကဆန္ဒပြတာကြီးလေအမေရိကမှာအများကြီးဖြစ်တယ်ဗ
ျဟုတ်ကဲ့နောက်ဒီအမေရိကန်နဲ့နေဆက်ပါနေဆက်တဲ့ကနေဒါဘက်ကိုလည်းထွက်ပြေးအဖွဲခံခဲ့ကြပါသေးတယ်ဆရာ
ဟုတ်ကဲ့အဲ့ဒီတုန်းကဒီဗီယက်နမ်ဝါမှာအမေရိကအစိုးရအတင်းလွတ်လိုက်လို့ဘလောက်လောက်ဆုံးပါသွားတယ်ထင်လဲအမေရိကန်စစ်သား 9,000-9,000 လောက်ကျသွားတယ်ဆိုတော့အစိုးရတွေကအတင်းစစ်သားဆွဲတင်လို့ညွတ်တလူလူရှိတဲ့လူငယ်လေးတွေအသက်စတေးရတာကကပားရဲ့ example
ဟုတ်ကဲ့ဆရာဒီပါစစ်ကို
မှတ်ပါလေခင်ဗျာနောက်ဗမာရဲ့ example လေးကျွန်တော်တင်ပြကြည့်တယ်ဂျပန်ခေတ်မှာဒီဂျပန်ဖက်စစ်စစ်တပ်ကကျွန်တော်တို့တန့်ဖြူစရက်မှာယူရီးယားနဲ့ဗမာနဲ့ကိုမီတာလန်ဖောက်တော့ချွေးတက်ဆွဲတာဗျာ9000ကျော်လောက်ကိုအတင်းဆွဲသွားတာဗမာတပြည်လုံးလိုက်ဆွဲပြီးတော့နေဆက်ကိုပို့လိုက်တော့ပြန်လမ်းမရှိပဲခုမှငှက်ပြားလို့ဝန်းလျှောလို့အစာချုပ်တက်ပြီးတော့အများကြီးဗမာတွေတောင်းပေါင်းများစွာတည်သွားတယ်အဲ့ဒီမှာတော့ဆိုတော့ဒီတစ်ခါတော့ကို့အသက်ပါကိုမနှုတ်ချင်တဲ့ကိစ္စတွေစတိရမယ်ဆိုတော့လက်ရှိချိန်ကအလွာအလုံးမှာထိတယ်ယောက်ျားလေးမိန်းကလေးတွေလူငယ်တွေအကုန်လုံးထိတယ်ဂျင်ဇက်တွေကိုဥတီပြီးတော့တိုက်ခိုက်တယ်ဆိုတော့ကျွန်တော်တို့ဗမာပြည်ကလူငယ်တွေကချက်ချင်းနဲ့က ချက်ကလေးတွေလို့ဒီလက်ခုပ်တရားရေးလို့စစ်အစိုးရရဲ့လှုပ်ချင်တာလှုပ်သမျှကိုခံရမဲ့ဘဝရောက်နေတော့ကျွန်တော်တော်တော်လေးကိုစိတ်မကောင်းဖြစ်မိတယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုကတော့ထွေထွေသဘောဖြစ်လေရှိတဲ့စိတ်ပိုင်းဆိုင်ရာဒီစိုးရိမ်ထိတ်လန့်မှုကြီးဖြစ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့စိတ်ပညာရာရောစိတ်ပိုင်းဆိုင်ရာစက်မိန်ရှူတောင်းအရာပေါ့နော်ဘလို့သက်သက်မမတ်ပြဿနာမျိုးတွေကိုကြုံရနိုင်လဲ
မှန်ပါတယ်ခင်ဗျာစိတ်ပိုင်း mental health ကနေစစ်ဆေးမိတော့ပထမဆုံးကတော့ကျွန်တော်တို့ threat and traps ရာ threats ရာချင်းချောင်းမှုခံရတယ်ဒုတိယကတော့ trap ဖြစ်နေတာဗမာပြည်ထဲမှာကိုကပိတ်မိတယ်အဲ့ကြတော့ထွက်ပြေးမယ်ဆိုရင်လည်းကားပေါ်ကဆွဲချမလားမသိလေစိတ်ကလည်းပိတ်ပန်းမလားမသိဆိုတော့တော်တော်လေးကိုအဲ့ဒီချင်းချောင်းပိတ်ခံနေရတဲ့ဟာစိတ်ကြမ်းမှရင် point of view ဟာကြီးရင်အလွန်ဆိုးရွားတယ်အလွန်ကြောက်စရာကောင်းတယ်အဲ့ဒါနံပါတ်1နံပါတ်2က society and distress ပြကျွန်တော် society မှာဖြစ်သွားတယ် trauma ကြီ
းလူအတိုင်းဝိုင်းကြီးတစ်ခုလုံးမှာဖြစ်တဲ့ကြီးမာတဲ့စိတ်တန်ရပါဆရာနော
်မှန်ပါတယ်ခင်ဗျလူအတိုင်းဝိုင်းမှာ
ဟုတ်ကဲ့ဆရာအဲ့တော့ဆရာကြီးဒီစိတ်တန်ရကြီးကိုဘယ်လိုပိုင်းခြားဂရင်ပြသင့်တာကိုရှေ့ပတ်မှာဆက်ပြောအောင်ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းဝင်းဖြစ်ပါတယ်အခုတော့တိုင်းရင်သတင်းလွှာအလှည့်ရောက်လာပါပြီတိုင်းအခြေစိုက် fever wine တော်သားတွေကတင်ဆက်ထားပါပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒေသတိုင်းသားတည်င်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဖက်ကတ်မြို့တမခန်ကရဲစခန်းကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ရှမ်းမြောက်ကမိုးမိန်နဲ့မဘိန်းမြို့ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်စစ်ကောင်စီကတမန်လိုက်ပါတယ်။တည်င်းလွာတွေထဲမှာတော့စစ်စင်ကြီးတစ်ခုတည်းချင်းမျိုးသားကာကွယ်ရေးတပ်ဖွဲ့ CNDF ရဲ့ဒုစစ်ဦးစီးချုပ်နဲ့ရဲဘော်၂ယောက်တို့ကြဆုံခဲ့ပြီးရုပ်အလောင်းတွေကိုတော့စစ်ကောင်စီကပြန်မပေးဘဲမိရှုဖျက်ဆီးလိုက်တဲ့အကြောင်းတွေကိုနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါ။ကချင်ပြည်ဖားကတ်မြို့တမခံကရဲစခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်။ဖေဖော်ဝါရီလ29ရက်နေ့မနက်စခန်းသိမ်းတိုက်ပွဲတွေထဲလက်နက်တွေနဲ့စစ်သုံးပန်း17ယောက်ကိုလည်းဖမ်းဆီးရမိပြီးစခန်းကိုရောမိရှို့ဖျက်ဆီးခဲ့တယ်လို့ရှေ့တန်းတရင်ရင်းမြစ်တွေကပြောပါတယ်။တမခံရဲစခန်းကိုသိမ်းပိုက်ပြီးနောက်ခမရတက်တက်ကိုတပ်စခန်းကို KIA နဲ့ပူးပေါင်းတပ်တို့ကဆက်လက်ထိုးစစ်ဆင်တိုက်ခိုက်ခဲ့ပြီးတိုက်ပွဲကလည်းပြင်းထန်ခဲ့တယ်လို့စစ်တပ်ဘက်ကလည်းလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ KIA ဘက်ကတော့အရာရှိတယောက်ကြဆုံးခဲ့ပါတယ်
။ရှမ်းမြောက်ဒေသတွေကမိုးမိန်နဲ့မဘိန်းမြို့ကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်တပ်မတ်လိုက်ကြောင်းစစ်ကောင်စီကဖေဖော်ဝါရီလ28ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်ပါတယ်။မဘိန်းမြို့ကကချင်လွတ်လပ်ရေးတပ်မတော် KIA ရဲ့ရခိုင်တပ်တော် AA နဲ့လိုလိုင်းရာစုတွေတိုက်ခိုက်သိမ်းပိုက်ထားတဲ့မြို့ဖြစ်တယ်လို့မိုးမိန်မြို့ကတော့ပြီးခဲ့တဲ့ဇန်နဝါရီလလယ်မှာ KIA နဲ့တော်လိုင်းရာစုတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မြို့ဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးနဲ့အေးချမ်းသာရရေးကိုပူပြီးထိရောက်အောင်ဆောင်ရွက်နိုင်ဖို့အတွက်စစ်အုပ်ချုပ်ရေးကြီးညာရတာလို့ထုတ်ပြန်ထားပါတယ်။
အခုရက်ပိုင်းအတွင်းရခိုင်ပြည်စစ်တွေမြို့ကိုရခိုင်တပ်တော် AA ကဝင်ရောက်တိုက်ခိုက်မယ်လို့သတင်းတွေထွက်ပေါ်နေတဲ့အတွက်တိုင်းနဲ့ချီတဲ့ဒေသခံတွေပေးလို့ရကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်စစ်တွေမြို့ခံတွေနဲ့အနီးအနားရွာတွေကဒေသခံများစုမှာ AA ထိန်းချုပ်ရာလွတ်မြောက်နေရကိုရေချောင်းကနေထွက်ပြေးနေကြတယ်လို့တချို့ကလည်းရန်ကုန်အပါအဝင်တခြားမြို့ကိုတင်းရှောင်သွားကြတယ်လို့မြောက်ဦးမြို့နယ်ကိုရောက်နေတဲ့စစ်တွေမြို့ခံလူငယ်တယောက်ကပြောပါရယ်လက်ရှိချိန်ထိစစ်တွေမြို့မှာဖုန်းနဲ့အင်တာနက်လိုင်းတွေပြတ်တောက်နေသလိုလျှက်စစ်မီးလည်းပြတ်တောက်နေပါတယ်စစ်ကောင်စီဘက်ကလည်းရခိုင်တပ်တော်စစ်တွေမြို့ထဲအလွယ်တကူမဝင်နိုင်အောင်မြို့အဝင်မင်းကျောင်းတရားကိုမကြတဲ့မီကဘုံခွဲဖျက်ဆီးထားတယ်လို့တပ်အရာရှိမိသားစုတွေနဲ့ဌာနဆိုင်ရာအကြီးအကဲမိသားစုဝင်တွေကိုလည်းရန်ကုန်ဘက်ကပြောင်းရွှေ့ထားတယ်လို့သတင်းတွေထွက်ပေါ်နေပါတယ်
ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့ဟူပိုးမြို့နဲ့မိုင်းပုံမြို့တို့မှာစစ်ကောင်စီတပ်ပအုပ်ပြည်သူစစ်ပြင်းတော်ပူပေါင်းတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ်တို့အကြားတိုက်ပွဲတွေပြင်းထန်လာပြီးနောက်လမ်းမကြီးတွေပြတ်တောက်ပြီးစစ်သုံးစီတွေစတင်ပြက်လက်နေပြီဖြစ်ပါတယ်။နှစ်ဖက်ကြားတိုက်ပွဲပြင်းထန်လာတဲ့တပတ်တာကာလအတွင်းရှမ်းပြည်တောင်ပိုင်းရဲ့အဓိကလမ်းမကြီးပြတ်တောက်သွားပြီးနောက်စစ်သုံးစီတွေပါစတင်ပြက်လက်လာတာဖြစ်ပါတယ်။ဖေဖော်ဝါရီလ23ရက်ကစပြီးဒီနေ့အချိန်ထိရှမ်းပြည်တောင်ပိုင်းအရှိပိုင်းကနေမြို့တော်တောင် Jigu Deme, Diga Lama Gine, Mimpo Mu Awin Yo Choba, Big Tara, Pibare, Fibula Nasekonayan Nimaro, Ho Bongani Quebi, Belo Mu a Tea Powder, Chow Danyo, Pia Langule, Sitaka, Tapai Lailu, Gozi Sizi Muba, Piet Town Nibare, Setosi Delita Zeno, Jet the Town Tea, Totet Babare.
Sakain dying Kalimuma, Pipoilan, a Satya Niga Salu, Sitane, Piduka, Puban, Tapueru, a chat, Taipuri, Pintam, Pipuanibi, Sikon, Sia, Lenetine, Pitamujao, a Yata Pidu, a Nesson, Sayala, the Son Tuamare, Pipoilan, a Satya Nigan in a Sashiani at tea, the Bat a Dream Sikon, Si, Tapue, Lenetji, Pikamujao, a Yata Pidurini, China, Yakuate, Tayo, Pakwemujao, a Mutamilia, a Bawi, a Yata Pidu, Kunia, the Son Kebare, Tapin, Sikon, Si, Tapuega, Pocho Lama Boma Ginlei, the Napia Pomujao, Ayata Pitu, Don't Yau, the Song Kerelu, Dirakaniga, Biobare.
Mumpine, the Pine Loma, Patmaso, Athonine, Luge, a young Ayala, Simu Tayama, Pitelo, Sikam Sikam, Mumpine, Wenjicho, Uong, Ji, Dinga, Piosu, Libare, Inere, Jaco, Jiwa, Osu, Lea, Conese, Lau, Shira, Jang, Luge, Ayaha, Patma, Toma, Simu Tayama, Pitelo, Blue John, Chanso, Munega, Lunge, Lise, Coneyoga, Lame, Milama, Simu Tayame, Subi, Bine, Wenjicho, Uong, Ji, Dinga, Chanso, Mune, Nija, Saitong, Durine, Duisum, Buema, Piosu, Kebare, Latolomaro, Molomia Mupone, Chausu Munerima, Semutan Ubri Sanya, Wara Pian Leganza Sound Rigo, Tana Sanya when Tanriga, Laiwi Nijabare.
ခုဆက်ပြီးသတင်းတွေကိုတင်ဆက်ပြီးတော့မှာပါစကိုင်းတိုင်းကလေးမြို့နယ်ကစစ်ဆေးရေးတစ်ခုမှာချုံခိုတိုက်ခိုက်ခံခဲ့ရလို့ချင်းမြို့သားအဖွဲ့ချုပ်ချင်းမြို့သားကာကွယ်ရေးတပ်ဖွဲ့
CNO CNDF2COC2 slide David New Call Joshua, we are no Yebo Neonetu, Fewella Naset, Oyenika, Glimunet down by Mandone, Antaya Yuajama, Sigonsine, Pusotiru, Chungu, Taikai Mukayana Jow, Jason Tua Keralu.
CNO CNDF ပြောရေးစုခွင့်ရှိသူစလိုက်ကျုံငိုင်းကပြောပါတယ်။နှစ်နှစ်မြောက်မှာဒီအိမ်နာမှာရှိသူတို့အဲတင်းရင်တစ်ခုပေါ့။တပည့်မြောက်နဲ့တွေ့တယ်တွေ့တယ်ဆိုတော့ရေဘော်တော့တူဆုံးပြီးတော့စတုံးမနဲ့မှာပြန်လာတဲ့ချိန်မှာအဲတင်းဆက်ပြီးတော့အောင်တိုင်းရကြီးရရမှာသူကဝိုင်းခံရပြီးတော့သူကအာတူဆမ်းမှုရှိပြီးတော့အာကြာတော့တာပါ။သူကဆိုင်ကျတဲ့နည်းနဲ့လို့တောင်းဆိုတော့လေအာဆိုင်ကျပုံစံပြတဲ ဆို
ကြတယ်သူကလည်းမရှိဖြစ်တာသူစီဦးစီချုံနဲ့အတူကြဆုံသွားတဲ့ကိုရန်တော်နှစ်ယောက်ကတော့ရေမီဆွေးနွန်ကင်ခေါ်အားငယ်နဲ့ရေဘော်အမော့စ်ဗန်နေလျန်တို့ဖြစ်ကြပြီးအလောင်းမင်းရှုမခံရခင်မှာစီကောင်စီအရာရှိရုပ်အလောင်းနဲ့အလဲလဲပြုတ်လို့ဆွေးနွေးခဲ့ပြီးမဲ့အစီအစဉ်မဖြစ်မြောက်ခဲ့ဘူးလို့ဇလိုင်းကျုံငိုင်းကပြောပါတယ်ဒါကြောင့်ကြဆုံသွားတဲ့စီရင်တော်စီရင်တဲ့သူစီဦးစီချုံနဲ့ရေဘော်တွေအတွက်ဖေဖော်ဝါရီလ24ရက်နေ့ကစုတောင်းပွဲပြုလုပ်ခဲ့ကြပါတယ်သူစီဦးစီချုံဇလိုင်းဒေးဗစ်နျူခေါ်ဂျိုရှွာဟာဆေအနာသိမ်းပြီးနောက်ဖလန်းမျိုးလူထုဆန္ဒပြပွဲတွေမှာပါဝင်လာခဲ့ပြီးစီနိုစီန်ဒီအက်ချင်းတော်လိုင်းတပ်ဖွဲ့ကိုတီထောင်ရမှာဦးဆောင်သူတွေတဲ့ပါဝင်ခဲ့ပါတယ်လက်နက်တပ်စင်ကြီးအပါအဝင်စီန်ဒီအက်ရဲ့စစ်တင်တဲ့အပတ်စင်တွေကိုဦးဆောင်တာဝန်ယူလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်လူစီဦးစီချုပ်ကြဆုံမှုနဲ့ပတ်သက်ပြီးစီနိုစီန်ဒီအက်အတူတူတွင်းမှုစလိုင်းဝီလျံချင်းကယခုလိုပြောပါတယ
်အသူရဲ့ဟိုခေါင်းဆောင်ပီတာဆိုတာအရေးဦးဟိုဘုံမြဆိုတာတက်ပြီးသွားတဲ့အပြတ်ချောင်းဒါကျွန်တော်တို့အနေနဲ့နောက်ဆုံးတဲ့စိတ်တကြတဲ့ပိုင်းထက်ပူပြီးမှကျွန်တော်တို့ VCS နဲ့ကြာဆုံးသွားတဲ့ရေပေါ်အားလုံးအတွက်ကိုဒါပူပြီးမှပြင်ဆင်မှုကောင်းစွာနဲ့ကျွန်တော်တို့ဆက်လက်ပြီးမှတိုက်ပွဲဝင်သွားမယ်ကျွန်တော်တို့အကောင်းဆုံးနဲ့ဟိုပြန်လာခဲ့ပါမယ်ဆို
ချင်းမျိုးသားဖွဲ့ချုပ် CNO CNDF ဟာဖလန်မျိုးနယ်နဲ့ကလေးကပေါ်ဒီတာအတွင်းအခြေဆိုင်လှုပ်ရှားနေတဲ့ချင်းလက်နက်ကင်တပ်ဖွဲ့တစ်ခုဖြစ်ပြီးဒွန်လိုင်း3နှစ်တာကာလအတွင်းမှာဒွန်လိုင်းရေပေါ်30ကြော်ကြာဆုံးခဲ့ပြီလို့ဆိုပါတယ်ဖေဖော်ဝါရီလ20သုံးရက်နေ့ကလည်းကလေးမျိုးနယ်စကန့်ရွာတိုက်ပွဲမှာ CNO CNDF ရဲဘော်စလိုင်းမောင်ပူလည်းကြာဆုံးခဲ့ပါရခင်ဗျာ
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာညမထွက်ရအမိန်ထုတ်ပြန်ထားတဲ့ကြားကတခိုးဓမြနဲ့အခွန်တောင်းတာမျိုးတွေဇက်တိုက်ဖြစ်ပေါ်နေပါတယ်မူဆယ် PDF အဖွဲ့နာမည်နဲ့လည်းအွန်လိုင်းကနေစာပို့ချိန်ချောက်ပြီးငွေတောင်းတာတွေရှိနေတယ်လို့ဆိုကြပါတယ်ဒီကြောင်းကိုတော့နမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ
်မူဆယ်မြို့နယ်ကမှဖေဖော်ဝါရီလနောက်ဆုံးအပတ်ကပဲ MS PDF နာမည်နဲ့ Viber ကနေတဆင့်ငွေလဲလုပ်ငန်းလုပ်ကင်သူတွေစီးဆိုင်ပန်းရှင်တွေကိုငွေတောင်းတဲ့စာတွေပို့လာတယ်လို့ဒေသခံကုန်တယ်တယောက်က ရှမ်းစကားနဲ့အခုလိုပြောပါတယ
်နေဟစ်ကြီးတော့တော့ကွန်လုံးခေါ်တဲ့ဟောင်းလီမိုက်တော့
မူဆယ်မှာ MSPDF ဆိုပြီးလုပ်ငန်းရှင်တွေကိုပတ်စံတောင်းလာတာရှိတယ်ဓာတ်ပုံနဲ့တခွ Viber ကနေစာပို့ပြီးငွေတောင်းလာတယ်လုံခြုံရေးအတွက်ပါချင်းချောက်ထားတော့ငွေတောင်းခံရတဲ့သူတွေရောမတောင်းခံရတဲ့သူတွေပါလုံခြုံမှုမရှိဘူးလို့ခင်စားရတယ်တကယ်ဆိုရင်ပြည်သူ့ကာကွယ်ရေးအတွက်လုပ်နေသူတွေဆိုရင်အဲ့လိုမချင်းချောက်ရဘူးလေအခုချင်းချောက်ခံရတဲ့သူဆိုရင်လုပ်ငန်းအကြီးစားလုပ်နေတာလည်းမဟုတ်ဘူးမိသားစုတစ်နိုင်တစ်ပိုင်းလုပ်ငန်းတွေပဲလုပ်နေတာအဲ့လိုတွေကြောင့်ပြည်သူလူထုခက်ခဲကုန်ပြီ
အဲ့ဒီငွေတောင်းစာထဲမှာငွေတောင်းခံရသူရဲ့တပ်ပုံနဲ့ဖုန်းနံပါတ်တွေပါထည့်ထားတယ်လို့လုပ်ငန်းပေါ်မူတည်ပြီးတော့မှငွေကျပ်သိန်းငန်းစီကနေကျပ်သိန်းတရာကြားတောင်းနေတာဖြစ်ပါတယ်။တောင်းတဲ့ငွေကိုမပေးရင်တော့နောက်ဆက်တွဲဖြစ်ပေါ်လာမယ့်ပြဿနာတွေကိုတာဝန်မယူဘူးလို့လည်းချင်းချောက်ရေးသားထားပါတယ်။ငွေလွှဲပေးဖို့အတွက်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုလည်းထည့်ထားပါတယ်။ MSPDF နာမည်နဲ့အခုလိုတောင်းလာပေမဲ့တကယ်ဟုတ်မဟုတ်ကိုတော့မသိရသေးပါဘူး။ဒါအပြင်ညမထွက်ရအမိန့်ထုတ်ထားတဲ့မူဆယ်မှာစစ်သားတွေနဲ့ရဲတွေကကားတွေစိုင်းကယ်တွေနဲ့သွားလာနေတဲ့ကြားကပဲတခိုးတပြတွေလည်းပေါ်လာနေတယ်လို့ဆိုပါတယ်မူဆယ်မြို့မှာ GNL KIA နဲ့ SSPP SSA တို့အပြင်ပြည်သူစစ်တပ်ဖွဲ့တွေလှုပ်ရှားနေပြီးတရခန့်လူထုစီကနှစ်စဉ်ပုံမှန်အခွန်ကောက်ခံနေကြပေမဲ့အခုလိုလူထုတွေချင်းချောင်ငွေတောင်းခံရတာမျိုးတွေကိုတော့ဖြည့်ရှင်းပေးတာမျိုးမရှိဘူးလို့ဆိုပါတယ်မူဆယ်မြို့ခံလုပ်ငန်းရှင်တယောက်ကအခုလိုဆက်ပြောပါတယ်
TNL
ငွေကောက်တာရောတဖွဲ့ဖွဲ့ကငွေလာကောက်ရင်တိုင်မှာလို့ပြောပေမဲ့တကယ်အရေးချောင်းဆိုဘယ်သူမှတိုင်လို့မရဘူးလူတို့ကတော့ကြောက်ကြောက်နဲ့ပေးလိုက်ရတာကြီးပဲအခွန်တွေတော့လာကောက်ကြတယ်လုံချိုရေးတော့ဘယ်သူမှမပေးဘူး
လက်နက်ကင်အဖွဲ့အစည်းတွေရောပြည်မဖက်ကလာတဲ့ရွှေပြောင်းအလုတ်သမားတွေအပြင်တရုတ်နိုင်ငံကလုပ်ငန်းရှင်တွေလည်းများပြားလာတဲ့မြန်မာတရုတ်နယ်စပ်ကုန်တွေမြို့ဖြစ်တဲ့မူဆယ်မှာပြစ်ခတ်မှုတွေတပ်ဖြတ်မှုတွေပြန်ပေးဆွဲတာတွေတပြတ်တိုက်တာနဲ့ခိုးယူလူရက်ခံရတာတွေနေ့တိုင်းလိုလိုဖြစ်နေပါတယ်ပြီးခဲ့တဲ့လကလည်းစစ်ကောင်စီရဲ့မြို့နယ်အုပ်ချုပ်ရေးပိုင်းဆိုင်ရာအဖွဲ့ဝင်အကြီးအကဲတယောက်အင်ကိုအမျိုးသားလျောက်ကဝင်ရောက်တပြတ်တိုက်ခဲ့လို့မိခံတက်တာနဲ့ကားတစီပါသွားခဲ့ပါတယ်
အခုဆက်ပြီးတရင်အချင်းချက်ကိုနားဆင်ကြရမှာပါရှင
်ကချင်ပြည်ဖားကမြို့တာမခံကရဲစခန်းကို KIA နဲ့ပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပါတယ်ရှမ်းမြောင်မိုးမိန်နယ်မပိမျိုးကိုစစ်အုပ်ချုပ်ရေးနယ်မြေအဖြစ်စစ်ကောင်စီကတတ်မှတ်လိုက်ပါတယ
်တို့ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းတော့ပဲဖြစ်ပါတယ်နောက်တဲ့ဘက်အစည်းအဝေးမှာပြန်ဆုံကြရအောင်ပါရှင်ကျမအာမီပ
ါပတ်စင်ကနာတွေကတော့ဒီလောက်ပါပဲခင်ဗျာ VOA American တန်ကိုစာရေးခြင်းနဲ့ဆိုရင်ကျွန်တော်တို့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြပါမှာပါဗျာကာဇာမာစာနာဟုအကူအညီဖြန့်ဝေပေးတဲ့ထရက်ကားတွေစီကအစားအသောက်တွေယူမဲ့ပါလက်စတိုင်းသား104ယောက်ထက်မနည်းအစ္စရေးတပ်ရဲ့ပစ်ခတ်မှုကြောင့်သေဆုံးခဲ့ရပါတယ်။ဒါပေမဲ့ဘာကြောင့်ပစ်ခတ်ရတယ်ဆိုတာကိုခုထိရှင်းရှင်းလင်းမသိရသေးပါဘူး။ဒီပစ်ခတ်မှုဘယ်လိုဖြစ်ပွားခဲ့တယ်ဆိုတာနဲ့ပတ်သက်လို့အမြင်တွေကွဲပါမှုရှိတာကြောင့်အမေရိကန်ယာရှိတွေကစုံစမ်းစစ်ဆေးနေတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။အနောက်နိုင်ငံတွေကပြင်ပတ်တွေကိုပြစ်ခတ်နိုင်တဲ့လက်နက်တွေရုရှားစီမှာရှိနေတာဖြစ်ပြီးတကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကတပ်တွေဆီလွတ်ခဲ့မယ်ဆိုရင်နျူကလ িয়ার စစ်ပွဲစတင်မယ်အန္တရာယ်ရှိကြောင်းရုရှားသမ္မတပူတင်ကသတိပေးလိုက်ပါတယ်။စီရင်မှာနျူကလ িয়ার လက်နက်အန္တရာယ်ရှိတာကိုအနောက်နိုင်ငံတွေကနားလည်ဖို့လိုကြောင်းသမ္မတပူတင်ကပြောပါတယ်။အမေရိကန်ကာဝေးဝန်ကြီးRight Austin ဟာကင်ဆာရောဂါကြောင့်ဒီနှစ်ဆန်းပိုင်းဆေးရုံတက်ကုသမှုခံယူတဲ့ကိစ္စကိုသမ္မတအင်ဗျူတော်ကိုအကြောင်းကြားကြရာဒီမရှိဘူးလို့အမေရိကန်လွှတ်တော်တွေကဝေဖန်လိုက်ကြပါတယ်ခင်ဗျာ။သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကုစုံမှုကျော်ဖြစ်ပါတယ်။ရုပ်သံပိုင်းဆိုင်ရာဒါရိုက်တာကတော့ James Smith ဖြစ်ပါတယ်။ VOA မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ချစ်မိတ်ဆွေများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။